Welcome to the Voice of America in Burmese.
မင်္ဂလာညချမ်းတော်တာရှင်များရှင်2019ခုနှစ်ဧပြီလ5ရက်ဗုဒ္ဓဦးနေ့ညပိုင်း VOA စီစဉ်တွေကို American ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအတန်းစမှာဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့စီးရီးယားနိုင်ငံမှာလူမျိုးများတည်ဆုံခဲ့တဲ့ဒါရုလက်နက်နဲ့တိုက်ခတ်မှုနဲ့ပတ်သက်လို့နိုင်ငံတကာကပြစ်တင်ရှုတ်ချမှုတွေထွက်ပေါ်နေချိန်မှာပဲဒီကနေ့ကုလသမဂ္ဂလူညွန်ရေးကောင်စီမှဒီကိစ္စနဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးကျင်းပနေပါတယ်။မြောက်ကိုရီးယားကဒီကနေ့မှာပဲမစ်ဆိုင်းလုံးတစ်စင်းပြစ်လို့ဆန်းသတ်လိုက်ပါတယ်။ဒီလိုထိတ်ကြဲရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မျက်ခင်ဖြူထွေးနေတူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနာဆင်ကြားမှာကညညသောတိုင်းရင်းသားများတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA အနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစေရေး NTA အရအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့သဘောတူညီလိုက်ပါတယ်။
ဒီ UNFP ရဲ့16လုံးဆွေးနွေးလာတဲ့ NCA line ဘောလေအဲ့ဒါကိုလည်း16သွားဖို့တော့သဘောနားလည်မှုတော့ရပါတယ်ဆက်လက်ဆွေးနွေးသွားဖို့ဆိုတဲ့
UNFP ဒုတိယဥက္ကဋ္ဌနိုင်ဟန်တာကချင်းမိုင်မြို့မှာခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်ဒါပြင်မြန်မာနောက်သတင်းဌာနအေဒီလာချုပ်ကိုဆွေးဝင်းကိုတရားစွဲဆိုအမှုဖွဲ့သတင်းနဲ့ပတ်သက်တဲ့ကိစ္စနဲ့ရန်ကုန်ကကျူးကျော်နေမျိုးတွေမှာနေသူတွေကိုနေရာချမဲ့အခြေအနေတွေကိုလည်းအခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လေးဦးနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးသွားပါမယ်ရှင
်။စီးရီးယားနိုင်ငံမှာလူမျိုးများတည်ဆုံခဲ့တဲ့ဒါရုလက်နက်နဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့နိုင်ငံတကာကပြစ်တင်ရှုတ်ချမှုတွေထွက်ပေါ်နေချိန်မှာပဲဒီကနေ့ကုလသမဂ္ဂလူညွန်ရေးကောင်စီမှဒီကိစ္စနဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးကျင်းပနေပါတယ်။တကယ်ကတည်းကတန်တမန်တွေနဲ့ဆက်စစ်လေ့လာသူတွေကတော့အစ်တလီပြည်နဲ့ခန်ရှေကုန်းမျိုးကအဖြစ်ပြက်တွေစီးရဲသမဏဘာရှာအာဆတ်ကိုတစ္ဆာကန်တဲ့တပ်တွေနဲ့မာမေရုရှားပေါ်အပြစ်ဖို့နေကြတာပါ။ထိခိုက်ဒေဆုံးသူတွေကအာယုံရောထိခိုက်စေတဲ့ဒါရုစိတ်သိမ်းတဲ့ရောဂါလက္ခဏာတွေတွေ့ရတဲ့အကြောင်းလဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အနောက်နိုင်ငံတွေကအကူအညီပေးအဖွဲ့အစည်းတွေကတော့တစ္ဆုံးသူတွေအတွက်100လောက်ရှိနေပြီးစိတ်ဖြင့်ပြန်လာနေသူ350ကျော်ရှိကြောင်းပြောဆိုခဲ့ကြတာပါ။ရုရှားကတော့တိုက်ခိုက်မှုနဲ့ပတ်သက်မှုမရှိတဲ့အကြောင်းညင်းဆိုခဲ့ပြီးစီးရဲစုတော်တပ်တွေရဲ့လေကြောင်းထိုးစစ်အတွင်းသဘုံတွေထိ ंछ ုပ်ထားတဲ့ဒါရုလက်နက်ဆက်ရုံဒါမှမဟုတ်တူလောင်ထားတဲ့နေရာကိုထိမှန်ခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။စီးရဲစုကလည်း6နှစ်ကြာပြည်တွင်းစစ်အတွင်းအရသားတွေပေါ်ဒါရုလက်နက်အသုံးပြုရမျိုးမရှိကြောင်းအချိန်ညင်းဆိုထားတာပါ။ကုလသမဂ္ဂလူညွန်ရေးကောင်စီကတိုက်ခိုက်မှုအတွက်စီးရီးယားဆွေးနွေးပွဲဖြစ်တည်နေဆုံးဖြတ်ချက်တည်းချမှတ်ဖို့မဲခွဲဆုံးဖြတ်ဖို့ရှိနေပေမဲ့အမေရိကန်ဗြိတိန်နဲ့ပြည်ထောင်နိုင်ငံတွေကအဆိုပြုထားတဲ့ဆုံးဖြတ်ချက်ဟာလက်ခံနိုင်စရာမရှိကြောင်းနဲ့စီးရီးယားဆွေးနွေးပွဲကိုရုရှားကကာကွယ်ပြောဆိုသွားပါတယ်။အမေရိကန်ထောက်လိုင်းအရာရှိတူကတော့တက်ခတ်မှုကစီးရီးယားဆွေးနွေးပွဲရဲ့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ဒီကနေ့မှာပဲပိုယန်မင်းကြီးဖရန်စစ်ကလည်းလက်ခံနိုင်စရာမရှိတဲ့အစုလိုက်ပြုံးလိုက်ဆက်ဖြတ်မှုဖြစ်နေဗာတီကန်ကျောင်းတော်ကနေပြည်ထောင်ရှုတ်ချလိုက်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဂျော်ဒန်ဘုရင်အဗ်ဒူလာနဲ့ဒီကနေ့အင်ဂျူရောမှာတွေ့ဆုံရမှာဒီစီးရီးယားနိုင်ငံကဂျာရုလက်နက်နဲ့တိုက်ခိုက်မှုအစ္စရေးပါလက်စတိုင်းညီညာရေးဆွေးနွေးပွဲပြန်ဆနိုင်ရေးကိစ္စရပ်တွေကိုအဓိကဆွေးနွေးပွဲရှိပါတယ်။ဂျော်ဒန်ဘုရင်နဲ့အမေရိကန်သမ္မတတို့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလတည်းမှာတုန်းကဒီဝါရှင်တန်မှာဝိပ္ပယူဆူတောင်းရင်းမနက်စာစားတဲ့အခမ်းအနားတစ်ခုမှာခေတ္တတွေ့ဆုံခဲ့ပူပါတယ်။ဒုတိယအကြိမ်တွေ့ဆုံမှုမှာတော့ပုံမှန်အထွန်းချတဲ့ပုဂ္ဂိုလ်ရေးအရာဆွေးနွေးမှုတွေနဲ့အတူပူရဲသတင်းစာရှင်းလင်းပွဲနဲ့အလုပ်သဘောနည်းလည်းစာစားဖို့လည်းစီစဉ်ထားပါတယ်။ပတိမငိမ့်ချင်းတွေကြုံနေရတဲ့အရှိလေပိုင်းဒေသကဂျော်ဒန်နိုင်ငံအနီးစီးရီးယားမှာအကြီးထန်အယုတ်ဆိုးလာတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့အမေရိကန်သမ္မတထရမ့်ကတော့ယဉ်ကျေးတဲ့လူအဖွဲ့အစည်းမှာလက်မခံနိုင်တဲ့လုပ်ရည်အဖြစ်ပြစ်တင်ရှုံချတဲ့အကြောင်းမနေ့တုန်းကပဲအင်ဂျူရောကနေကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဒါပေမဲ့အမေရိကန်နဲ့ဂျော်ဒန်မဟာမိတ်နှစ်နိုင်ငံပေါင်းပြီးတော့ဘယ်လိုတုံ့ပြန်သွားမလဲဆိုတာကိုတော့သေချာမသိရပါဘူးရှင်။
ဆိုမလီယာနိုင်ငံမိုဂါဒီရှုမြို့ရောကော်ဖီဆိုင်တဆန်ရှိမှာဒီကနေ့ကာဗွန်တလုံးပေါက်ခွဲရကလူခုနှစ်ဦးထပ်မံနေတည်ဆုံသွားပါတယ်။ပြည်ရင်းလုံခြုံရေးလူငယ်နဲ့အားကစားဝန်ကြီးဌာနရဲ့ရုံးခန်းနဲ့ရှိရာအနီးမှာမကြာခင်ငါမှာပွင့်လင်းလိုက်တဲ့ကော်ဖီဆိုင်အပြင်ဘက်မှာပေါက်ခွဲပစ္စည်းတွေတင်ဆောင်ပြီးရပ်ထားတဲ့ကားစင်းနဲ့တိုက်ခိုက်ခဲ့တာလို့လည်းကိုရင်တွေ့သူတွေနဲ့တာဝန်ရှိသူတွေကပြောပါတယ်။လူခုနှစ်ဦးတည်ဆုံပြီးဒဏ်ရာသူတွေကိုတော့ကယ်ဆယ်ခဲ့ကြောင်းနဲ့ထိရတည်ဆုံသူတွေကကော်ဖီဆိုင်မှာထိုင်နေကြတဲ့လူငယ်တွေနဲ့လူကြီးပိုင်းတွေဖြစ်ကြတဲ့အကြောင်းမူဂါဒီရှုမြို့တော်အုပ်ချုပ်ရေးမှူးရုံးရဲ့ပြောခွင့်ရသူအက်တီဖာတာအိုမာဟလိုင်းကပြောဆိုခဲ့တာပါ။ဘုံပေါက်ကွဲမှုကိုအစိုးရတောင်းရှိသူတွေစုံစမ်းစစ်ဆေးနေတယ်လို့လည်းပြောပါတယ်။ပေါက်ကွဲမှုကြောင့်အနီးအနားမှာရှိတဲ့အဆောက်အဦတွေပါလှုပ်ခတ်သွားခဲ့တဲ့အကြောင်းလည်းမျက်မြင်တွေ့သူတွေကပြောဆိုကြပါတယ်။ပေါက်ကွဲပစ္စည်းတွေတင်ဆောင်လာတဲ့ကားကိုမောင်းလာသူကတော့ပေါက်ကွဲမှုဖြစ်ခင်မှာပဲတခြားကားတစ်စင်းနဲ့ထွက်သွားခဲ့တဲ့အကြောင်းတောင်းရှိသူတွေကပြောပါတယ်။တကယ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တဲ့အကြောင်းကြီးညာတာမျိုးမရှိသေးပေမဲ့အဲခါတဲ့စသူချအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့အဲရှာဖက်အစွန်းရောက်အဖွဲ့ကတော့အလားတူတက်ခတ်မျိုးတွေကိုအရင်တုန်းကကျွလုံခဲ့ပူပါတယ်
ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကလူစီကားရမြောက်ယထာပူတာရုံမှာလူများပြားထိခိုက်သိဆုံးခဲ့ရတဲ့ဘုံခွဲတိုက်ခိုက်မှုဖြစ်ပွားပြီးတော့နှစ်ရက်ကြာမှာပဲအချမ်းဘတ်လူရှားမှုတွေကိုကူညီမှုနဲ့တန်တရာရှိသူအာရှအလဲပိုင်းဒေသကလူ6ဦးကိုဖမ်းဆီးလိုက်တဲ့အကြောင်းရုရှားအစိုးရရဲ့စုံစမ်းစစ်ဆေးရေးကော်မတီကပြောဆိုလိုက်ပါတယ်။ဖမ်းဆီးခံရတဲ့သူတွေဟာအာရှအလဲပိုင်းဒေသနိုင်ငံတွေကဖြစ်ချပြီးတော့အာရစစ်သွေးကြွအဖွဲ့နဲ့တခြားအစိုးရအုပ်စုတွေမှပူးပေါင်းပါဝင်လူတွေကို2015ခုနှစ်ကတည်းကစုဆောင်းပေးနေသူတွေလို့လည်းဆက်ဆွဲထားပါတယ်။ဒါပေမဲ့လည်းလူ14ယောက်သေဆုံးပြီးတော့ဒါစင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့မြောက်ယထာတိုက်ခတ်မှုနဲ့ဆက်နွယ်မှုရှိတဲ့အထောက်အထားတစ်စုံတရာတော့မတွေ့ရဘူးလို့လည်းစုံစမ်းစစ်ဆေးရေးကော်မတီရဲ့ကြေညာချက်ကဖော်ပြထားပါတယ်။ရုရှားစုံစမ်းစစ်ဆေးသူတွေကတော့အသေးခံပုံခွဲတိုက်ခတ်မှုကိုကျူးလွန်ခဲ့တဲ့သူဟာအသက်22နှစ်အရွယ်ကာဂစ္စတန်နိုင်ငံဘွားအခဘာရှင်ဂျယ်လီလိုဆိုသူဖြစ်တယ်လို့ပြောဆိုထားပါတယ်။မြောက်ယထာပူတာတိုက်ခတ်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံကအစအတီဥရောပနဲ့တောင်အမေရိကတိုက်နိုင်ငံတွေအစုံဝန်နဲ့စကားပြောခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းရုရှားသမ္မတဗလာဒီမီယာပူတင်ကိုဖုန်းဆက်စကားပြောခဲ့ပြီးတော့တိုက်ခတ်မှုကိုတံပြန်ရမှာအပြည့်အဝကူညီပေးဖို့ကမ်းလှမ်းခဲ့ပါတယ်။ရုရှားအစိုးရကတော့ဒီတိုက်ခတ်မှုတွင်သေဆုံးသွားသူတွေအတွက်ဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်နေ၃ရက်ကြာသတ်မှတ်ထားပါတယ်။ရုရှားသမ္မတပူတင်ဟာလည်းစိန့်ပီတာစဘတ်မြို့ကတိုက်ခတ်မှုဖြစ်ခဲ့ရနေရာအနီးမှာမင်းညာတို့ကဒီအမှတ်တရပန်းစီချခဲ့ပါတယ်။ရုရှားနိုင်ငံသားတွေကတော့တိုက်ခတ်မှုဖြစ်ခဲ့တဲ့စိန့်ပီတာစဘတ်မြို့မှာရောမော်စကိုမြို့တော်မှာပါအမှတ်တရစကားတွေတန်းတွေနဲ့သေဆုံးသူတွေအတွက်ဂုဏ်ပြုခဲ့ကြပါတယ်ရှင
်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไซโดมีเตอร์25กิโลเฮิรตซ์11965ไซโดมีเตอร์32กิโลเฮิรตซ์9323ไซโดมีเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไลไลมีเตอร์190กิโลเฮิรตซ์1905รู้เนี่ยว่าทุ่งเล่นปีนี่ว่ะครับเนี่ย
ยูอเมริกันซันญมาไอซีซินเนี่ยโปรดูเนี่ยญาติประเทศนี่ကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကရင်ငုံတင်မော့စကန်တခုအနီးကနေပြစ်လွတ်လိုက်တဲ့နောက်ဆုံးအချိန်မစ်ဆိုင်းဒုံးစမ်းသပ်မှုဟာအမေရိကန်ကလက်အုပ်မှုရယူပြီးတိုက်ခိုက်မဲ့အန်ဒီယန်နဲ့တောင်ကိုရီးယားမှာတပ်ဆင်ထားတဲ့အမေရိကန်ရဲ့အစ်မင်းထက်ဒုံးကွင်းဒုံးစင်ကိုတံပြန်နိုင်မှုကြိုးပမ်းနေတာဖြစ်နိုင်တယ်လို့ခန့်မှန်းနေကြပါတယ်။မြောက်ကိုရီးယားရှေ့ကကမ်းရိုးတန်းမှာရှိတဲ့တောင်ပိုင်းဟမ်ယုံဒေသကစင်ပိုရီတက်စကန်နီကုန်းပေါ်ကနေပက်ထင်းထက်ဒုံးဒစင်ဒီကနေ့စောပိုင်းမှာပြစ်လွတ်လိုက်တာကိုတော့အမေရိကန်နဲ့တောင်ကိုရီးယားတို့ကထောက်လန်းသိရှိခဲ့ကြတာပါ။စမ်းသပ်ခဲ့တဲ့ဒုံးက KN-15 အမျိုးအစားတလက်ပြစ်ပက်ထင်းဒုံးဖြစ်နိုင်တယ်လို့လည်းကနဦးဆက်စစ်လေ့လာချက်တွေကဖော်ပြကြပါတယ်။မြောက်အမေရိကလေကြောင်းရန်ကာဝေးတပ်ဖွဲ့ NORAD ကတော့မြောက်ကိုရီးယားကစမ်းသပ်တဲ့ပက်ထင်းဒုံးဟာမြောက်အမေရိကတပ်ကိုချင်းချောက်နိုင်တဲ့အန္တရာယ်မရှိကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကပက်ထင်းတဲ့ဒုံးဒစင်းကိုအရှိတ်ပင်လယ်ထဲပြစ်လွတ်ခဲ့ပြီးကီလိုမီတာ60လောက်ထိရောက်ရှိခဲ့ကြောင်းလည်းတောင်ကိုရီးယားပူးတွဲစီဥစည်းချုပ်များအဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။မြောက်ကိုရီးယားရဲ့ဒီကနေ့မစ်ဆိုင်းဒုံးစမ်းသပ်မှုဟာလောင်စာရီသုံးပထမမျိုးဆက်ပက်ထင်းဒုံးတွေအစားမပြစ်လုတ်ခင်အချိန်ထိကြိုတင်ထောင်လန်းသိရှိနိုင်မှုခက်ခဲတဲ့လောင်စာအခဲသုံးတာလက်ပြအစင်မြင်ပက်ထင်းတုံးတွေကိုပြောင်းလဲအသုံးပြုလာနေတဲ့လက္ခဏာခုဖြစ်နေလဲကြမ်းကျင်သူတွေမြင်ရပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ရည်မှန်းချက်တွေနဲ့ပတ်သက်လို့ဆွေးနွေးမဲ့တရုတ်သမ္မတရှီချင်းဖြင့်လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့တွေ့ဆုံမှုမတိုင်ခင်နှစ်ရက်လုံးမှာပဲမြောက်ကိုရီးယားကမစ်ဆိုင်းဒုံးစမ်းသပ်မှုလွတ်ဆောင်ခဲ့တာလည်းဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကဘူးမျိုးစုံမှာရှိတဲ့ဖူအီချာခီအကျဉ်းထောင်မှာအကျဉ်းသား20လောက်ဟာဆွေးရရမူဝါဒတွေကိုကန့်ကွက်တဲ့အနေနဲ့ပါဇက်တွေကိုအနဲ့ချုပ်ပြီးဆန္ဒပြကြပါတယ်။အကျဉ်းသားတွေအနေနဲ့ကပူးမျိုးတော်အစားဒေသဒီတက်ဆိုင်ရာဒေသတွေကအကျဉ်းထောင်တွေမှာပြစ်ဒဏ်ကြခံခွင့်မပြုဘဲတမရကအမိန့်ထုတ်ပြန်လိုက်တာကိုမချေနှက်တဲ့အတွက်အစားငတ်ခံဆန္ဒပြနေသူ300လောက်အနက်က20လောက်ကပါဇက်တွေကိုအနဲ့ချုပ်ဆန္ဒပြခဲ့ကြတာပါ။မွတ်စလင်တွေအထွတ်အမြတ်ထားတဲ့အစ်ပွဲတော်လူဘာသာရေးအထိမ်းအမှတ်နေမျိုးတွေမှာတမရကလူငင်းချမ်းသာခွင့်ပေးဖို့အတွက်လဲတောင်းဆိုဆန္ဒပြမယ်လို့ဆန္ဒပြနေတဲ့အကျဉ်းသားတွေကပြောပါတယ်။အာဖဂန်အထက်လွှတ်တော်အမတ်မိုဟာမက်ဟာရှမ်အလာကိုဇိုင်းကတော့စနပြသူတွေထဲမှာမူရစ်စေဝါမောင်ကိုသူတွေနဲ့တာလီဘန်နဲ့ဆက်နွယ်သူတွေပါဝင်တဲ့အကြောင်းပြောဆိုထားပါတယ်။အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကတော့စနပြမှုဖြစ်ပွားနေကြောင်းပြောဆိုပေမဲ့ပါဇက်တွေကိုအနှက်ချုပ်စနပြနေတဲ့သတင်းကိုတော့အတိမပြုပါဘူး။ပြည်ထောင်စုဝန်ကြီးဌာနယာယီပြောခွင့်ရသူနာချစ်ဒန်နစ်ကတော့စနပြနေတဲ့အကျဉ်းသားတွေနဲ့ပြည်ထောင်စုဝန်ကြီးဌာနကကိုယ်စားလှယ်တွေရှင်းနေချုပ်ယုံတာဝန်ရှိသူတွေတွေ့ဆုံမှာဖြစ်တဲ့အကြောင်းပြောဆိုပါတယ်။အခုလက်ရှိအချင်းထောင်ထဲမှာပဲရာနဲ့ချီတဲ့အချင်းသားတွေဟာသူတို့ရဲ့ကိုယ်ပိုင်အခွင့်အရေးအတွက်ချိုးဖောက်ခင်ရတယ်ဆိုပြီးတော့ဖေဖော်ဝါရီလကုန်ကလေးကဆန္ဒပြနေကြတာပါအချင်းထောင်တွင်ချင်းတွေကိုအများအယုံစိုက်မှုရအောင်ပါဇက်တွေကိုအနှက်ချုပ်ဆန္ဒပြတာမျိုးဒီတစ်ချိန်ဟာပထမဆုံးတော့မဟုတ်ပါဘူးအာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂရဲ့2015ခုနှစ်အစဉ်ခန်းစာမှာတော့အာဖဂန်မှာရှိတဲ့အချင်းသားတွေရဲ့သုံးပုံတစ်ပုံဟာဖမ်းဆီးထားချိန်မှာမတရားပြုမှုဆက်ဆံခံရတာနှိမ့်ဆက်ညှဉ်းပန်းခံရတာတွေရှိခဲ့ကြောင်းဖော်ပြခဲ့ပူပါတယ်ရှင်
အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားတင်းမာမှုတွေလျော့ပါအောင်လှုပ်ဆောင်ရမှာအမေရိကန်ကပုံမှုတက်ကြွရဲ့အခန်းကဏ္ဍကပါဝင်လာမဲ့အစီအစဉ်ကိုအိန္ဒိယကဖယ်ချလိုက်ပါတယ်။ကက်ရှမီးယားနယ်စပ်ဒေသကနှစ်ပေါင်းများစွာတင်းမာမှုတွေပေါ်နိုင်ငံတကာအသံဝိုင်းကမကြာခဏစိုးရိမ်မှုတွေပြသခဲ့တယ်လို့နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့အိန္ဒိယနဲ့နိုင်ငံကြားပြစ်ကတ်ဖြစ်ပေါ်မှာကိုလည်းပူပန်နေကြတာပါ။ဒါရှာဒေသနှစ်နိုင်ငံကြားတင်းမာမှုတွေလျော့ပါရေးချိုးဖောက်မှုတွေမှာအမေရိကန်ကကြားဝယ်ကူညီနိုင်မဲ့နည်းလမ်းတွေကိုရှာဖွေသွားမယ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီကဒီသတင်းပိုင်းစောပိုင်းမှာပြောဆိုခဲ့ပြီးနောက်မှာပဲအိန္ဒိယနိုင်ငံဘက်ကခက်ပြက်ပြက်တုံ့ပြန်လိုက်တာဖြစ်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားဆက်ဆံရေးပေါ်ဆွေးနွေးမှုတွေကိုပြောဆိုခဲ့တဲ့သမ္မတကြီးဟေးလီကတော့တင်းမာမှုတွေကိုရှာချပြီးပြဿနာတွေကိုဖြေရှင်းနိုင်မဲ့နည်းလမ်းတွေကိုသမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့မြင်တွေ့လိုတဲ့အကြောင်းကုလသမဂ္ဂရုံးချုပ်ရှိရာနယူးယောက်မြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံအရှေ့ပိုင်းမှာတေကန်ပုံဖောက်ခွဲသူတဦးရဲ့တိုက်ခိုက်မှုကြောင့်စစ်သားတချို့အပါအဝင်လူ6ဦးထက်မနည်းသေဆုံးသွားပါတယ်။လူနေထူထပ်တဲ့ဗန်ကျက်ပြည်နယ်မြို့တော်လာဟိုမှာတကောင်စင်းကယူနေကြတဲ့တာဝန်ရှိသူတွေလိုက်ပါလာတဲ့ဗန်ကားတစ်စီးကိုပြစ်မှတ်ထားပြီးတော့ဒီကနေ့တိုက်ခိုက်တာဖြစ်တယ်လို့အစိုးရအရာရှိတွေကပြောပါတယ်။ပါကစ္စတန်ရုံးမြင့်တန်ကြားတွေမှာတော့ပျက်စီးသွားတဲ့ကားနဲ့ဒီပတ်ဝန်းကျင်ကမော်တော်ဆိုင်ကယ်တချို့ထိခိုက်ပျက်စီးနေတဲ့ပုံတွေကိုဖော်ပြခဲ့ကြပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့ကပြောထားပါတယ်။တိုက်ခိုက်မှုကြောင့်လူ20လောက်လည်းထိခိုက်ဒဏ်ရာရရခဲ့ကြပြီးဒီထဲမှာ3ယောက်ဟာစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ဒေသဆိုင်ရာကျန်းမာရေးဝန်ကြီးခွာချာအီမာရီနာစီယာကပြောပါရတယ်။တိုက်ခိုက်သူဖြစ်တဏှာရှိသူရဲ့ခန္ဓာကိုယ်အပိုင်းစတွေကိုအကြမ်းဖက်လှုပ်ရှားမှုချေမှုရေးဆိုင်ရာတာဝန်ရှိသူတွေကရှာဖွေခဲ့ကြပြီးတော့အခုတိုက်ခိုက်မှုနဲ့ပတ်သက်ပြီးစတင်စုံစမ်းစစ်ဆေးနေတဲ့အကြောင်းဒေသဆိုင်ရာရဲတပ်ဖွဲ့ကပြောပါရရှင
်။ကောင်းလေဦးနဲ့မက်ခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့ပါမယ်။အရင်ဆုံးတော့ UNFC ကနေ NCA မှာဆက်လက်ဆွေးနွေးဖို့သဘောတူလိုက်တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ညညတော်တိုင်းရင်းသားများ Federal Council UNFC အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA အရအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့သဘောတူလိုက်ပါပြီ။ဧပြီလ2ရက်နေ့ကနေ5ရက်နေ့အထိထိုင်းနိုင်ငံမှာကျင်းပတဲ့ဗဟိုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးမှာအဲ့လိုသဘောတူလိုက်တာဖြစ်ပါတယ်။ကြပြင်ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တို့ UNSC ကနေနှုတ်ထွက်မှာမဟုတ်ဘူးလို့လည်းအဖွဲ့ကောင်ဆောင်တွေကပြောပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင် VW မြဝပိုင်းသတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ UNSC အနေနဲ့ NCA လမ်းကြောင်းတိုင်းဆက်သွားမလားဆိုတဲ့အပေါ်မိခွန်းတွေဆက်ထားချိန်မှာအဲ့ဒီအတိုင်းဆက်သွားမယ်ဆိုတာကိုထိုင်းနိုင်ငံချင်းမမြို့မှာကျင်းပတဲ့ UNSC ဗဟိုလူမှုဆောင်ကော်မတီအရေးပေါ်စည်းဝေးမှာသဘောတူခဲ့တဲ့အကြောင်း UNSC ဒုတိယဥက္ကဋ္ဌနဟန်တာကချင်းမမြို့မှာသတင်းထောက်တွေကိုပြောပါတယ်။
ဒီ UNFC ရဲ့တခြားလုံးဆွေးနွေးလာတဲ့ NCA line ကိုပေါ့လေအဲ့ဒါကိုလက်ဆက်လျှောက်သွားဖို့တော့သဘောနားလည်မှုတော့ရပါတယ်ဆက်လက်ဆွေးနွေးသွားဖို့ဆိုတဲ့ဟာကတော့နော်ရှမ်းတို့ကချင်တို့ကလည်းတို့ဒီလမ်းကြောင်းကနေဒီဆက်ဆွေးနွေးသွားဖို့ဆိုတဲ့ဟာကိုတို့လက်ခံတယ်
UNSC ရဲ့နိုင်ငံရေးရာတွေ့ဆုံဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TPR နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ကြားဆွေးနွေးခဲ့တဲ့အချက်ကိုချင်းနဲ့ပတ်သက်လို့ပိုင်းသားလက်နက်ကတဖွဲ့ချင်းစီကသဘောထားတွေကိုရယူပြီး UNSC ဗဟိုလူမှုဆောင်ကော်မတီတွေကိုတင်ပြခဲ့ပါတယ်အဲ့ဒီထဲမှာအချက်ကိုချက်တွေကအလုံးပါဝင်နိုင်ရေးမှုနဲ့ပတ်သက်လို့ပြင်ဆင်တာတွေရှိခဲ့တယ်လို့နဟန်သာကဆက်ပြောပါတယ်
။တိုင်းသားလက်နက်ကိုင်အားစုအလုံးပါဝင်ရေးမှာတချို့အဖွဲ့ကတို့မပါနိုင်သေးတဲ့အနေအထားမျိုးတို့ပြောလာတော့တို့လည်းအလုံးပါဝင်ရေးလို့ပြောလို့မရတော့ဘူး။အဲ့တော့အခုကဘလို့ပြောင်းလဲလာလဲဆိုတော့ဒီနှစ်ဖက်ဥမာပေါ့နော်အပြည့်ရပြီးရင်ပေါ့နော်ဒါတော့တို့အလုံးပါဝင်နိုင်ရေးကိုဆက်လက်ပြီးတော့ကျူပန်းသွားမယ်ဆိုတဲ့ကိစ္စအဲအဲ့ဒါလို့ဒီအနေနဲ့ပြောင်းလဲလာလဲရှိတယ်နိ။
အခု UNSC စီဝေးမှာထူချမ်းမှုတစ်ခုလို့ပြောနိုင်တဲ့အချက်တစ်ခုကတော့ကချင်လွတ်လပ်ရေးဖွဲ့ KIO နဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP SSC တို့ဟာ UNSC ဖွဲ့ဝင်နေဖြစ် NCA လမ်းကြောင်းတိုင်းဆက်သွားမယ်ဆိုတဲ့သဘောထားမှတ်ချက်ပေးခဲ့ကြတဲ့အချက်ပါ။အဲ့ဒီနှစ်ဖွဲ့ UNSC ကနေနှုတ်ဆက်တော့မယ်ဆိုတဲ့သတင်းတွေကတော့အစောပိုင်းမှာဆက်ထားတာပါ။ဒီအခြေအနေကိုမြောက်ပိုင်းရှမ်းပြည်သမတော် SSPP SSC ကိုယ်စားလှယ်ဗိုလ်ချုပ်ဆိုင်သူကရှမ်းပါတာနဲ့အခုလို့ပြောပါတယ်
พออยู่ตั้งหลอกมันแต่อะไรมาเจอค่ะก็บอกฉันแล้วหุ่นน้ำมันเป็นเพราะข้าก่อสร้างเรียนเอจิมาในเสียปีเยอะเขาเลยทบยาจะผ่านมาลองอย่าเพิ่ง
ตัวเบี้ยวตัวละก็รออเปลี่ยนกันนี่จริงเนาะใส่กูยาเลยลูกเบี้ยวยินเบี้ยวไหมဘာပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ကတော့ UNSC အပြိုကွဲမခံနိုင်ဘူး UNSC နဲ့ပတ်သက်ပြီးဝဘက်ကလည်းဘာမှမပြောဘူးဒါကြောင့်ဝအနေနဲ့သွဲလုံနိုင်တာတွေကျွန်တော်တို့တင်ပြထားတဲ့အချက်၉ချက်အစိုးရနဲ့သဘောတူအောင်ဆွေးနွေးမှုတွေဆက်လုပ်သွားမယ်ဆိုပြီးရှမ်းမာတာနဲ့ပြောဆိုသွားတာပါ NCA လမ်းကြောင်းတိုင်းလိုက်မယ်လို့ UNSC ဆုံးဖြတ်တဲ့ပုံမှာကြိုဆိုတယ်လို့ NCA လက်မှတ်ရေးသူထားတဲ့ RCSF တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဘူမှုကြီးဆိုင်ငင်းကပြောပါတယ်ဒါအပြင် NCA လက်မှတ်မရေးသေးရသေးတဲ့ဖွဲ့တွေကကိုယ်စားလှယ်တွေပါဝင်တဲ့ UNSC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TPR နဲ့ NCA အသေးစားရှေ့ဖွဲ့ကလုပ်ငန်းဆွေးနွေးညှိနှိုင်းရေးဖွဲ့ CD တို့ဟာဧပြီလဒုတိယပတ်ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးကြဖို့လည်းရှိနေပါတယ်။ အဲ့ဒီမှာဆွေးနွေးကြမယ့်အကြောင်းအရာတွေကိုတော့စီစီဖွဲ့ဝင်တောင်ပိုင်းရှမ်းပြည်သားမတော်ပြောခွင့်ရပူမူကြီးဆိုင်ငင်းကခုလိုပြောပါရယ်။
ချက်တွေတိစောက်တဲ့နေရာမှာကျွန်တော်တို့အခြေခံမဲ့အခြေခံမှုများဆိုအဲ့လိုအဲ့လိုမျိုးတွေပေါ့နော်အဲ့ကိစ္စတစ်ချက်ရေနောက်တစ်ချက်ကကျွန်တော်တို့ပူးတွဲလှုပ်ထားတဲ့ပင်လုံလက်ဆွဲဆိုတဲ့စာအုပ်လေးရှိတယ်အဲ့ကိစ္စတွေလည်းဆွေးနွေးမယ်လို့တော့တည်ရတယ်နောက်တစ်ချက်ကလည်းခုရှိနိုင်ငံရေးအခြေအနေအားဒီငင်းငယ်ကျစ်စင်မှာရောဒီကျွန်တော်တို့ဘယ်လိုပူးပေါင်းပြီးတော့ဆောင်ရွက်အသွားနိုင
ဒီကနေ့ကျွန်တော်တို့အနေနဲ့ပြည်ရဲ့တခြားလုံငန်းစဉ်ပိုင်းတွေကိုအဓိကဆွေးနွေးညှိနှိုင်းသွားဖို့ရှိတယ်လို့လည်းဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်။ ဝါကြီးသွေးစည်းညီညွတ်ရေးဖွဲ့ယူဒီဘလူးအက်စီဦးဆောင်ပြီးတော့ဖေဖော်ဝါရီလနောက်ဆုံးမှမှာကျင်းပဆဲတဲ့ပန်ခန်းညီလာခံပြီးမှာယူဒီဘလူးအက်စီဝါကြီးသွေးစည်းညီညွတ်ရေးဖွဲ့ကေအိုးကချင်လွတ်လပ်ရေးဖွဲ့အက်ဆက်စီပီညောက်ပိုင်းရှမ်းပြည်တပ်မတော်တီအန်အယ်လီတမ်းဘလောင်တပ်ဖွဲ့မိုင်းလန်တပ်ဖွဲ့အန်ဒီအေအေရခိုင်တပ်မတော်အေအေကိုကန်တပ်ဖွဲ့အမ်အန်ဒီအေတို့ဟာအန်စီကိုလ Liberal Party NMSP, Kyini Nura Tutaye Party KMPP, Yakanji Nura Council ANC, Lahu Democratic CEO LD Unit, Wam Nura Facho to Blue and Uru Tayaka Jabar.
Nanko in the name people Taraba, Kutkamaro, Yangonga Jucho, name me by need to read to Nia Pencha Pime season within set Pijamari. Yangon Dietrin Jucho need time to read Emma, and Mandagan name a machine to Rego than Nia Chap people season my Pibiro, see why a ya Jucho need time to so the Rego, Ubria, ye you domelo, Yangon Dine Longjo Yene, Nesa Yea, Winji, Pumuji, Tian Tonga, Digni Jim Pare, Tandy Daji Lodo, see we my Pio Dabare, Digis and Abata Bureau, Yen Nelo, Winji, Pieta, when you get to, let she dine the door, Maga, let Doma Minion, I go piece or comma, illu tape your dollar Pipare, Dijang Bison will view in my mind to end out.
ແມ່ແມ່ຄາກາຕະດິນໄປບໍ່ຖ້າວ່າໄດ້ເຄສັດສະສຸຍາລັດຖະມາດີຈູ້ຈໍປະຕິນາກູພີຊິນໄດ້ບໍ່ພີຊານີຈະໄປແມ່ອຄຸທີແມ່ພີຊິນໄດ້ບໍ່ລະຊິອານາຍະປາຕີ ไอ้เรื่องตัวเราดีตัวเนี่ยเส้นทุกชิ้นเอาเด้อเราสิมาสอนมีเลยสิบาทแต่เรื่องเดียวที่เราสิ่งต้องมีคือว่ามาจากเราดีสาวดีสาวลูกเป็นอะไรเนี่ยเป็นยังไงเนี่ยเราชี้เสร็จไปสิมาสอนมีเลยสิบาทดิลูกเนี่ยชาท้าปีละมาอ่างาสนิทเนี่ยละยึดจ้าสนิทเนี่ยละเบี้ยหันเนี่ยลูกเป็นเลยสุรากาโรแต่เอสุยากาที่ดีจ้าจ้ามาเปลี่ยวเก็บบ่าวเบี้ยหันเนี่ยชาเป็นเลยสุราเนี่ยปัตตาปีโรเลยเนลวงจีบุมุจีเตียงทองกาจู่จ้าสิ่งหนึ่งเก
မတိတိကျကျပြောဆိုနိုင်ခြင်းမရှိပါဘူး။စီးရင်အလုံးကပ်ပြီးချိန်မှာတော့စီစည်ရေးအဖွဲ့ပြန်ဖွဲ့ပြီးတော့ဒီစီးရင်တွေကိုမှန်ကန်မှုရှိမရှိထပ်မံစစ်ဆေးသွားအောင်ပါ။လိုင်တာယာတလမရန်ကုန်မြို့နယ်စတဲ့ရန်ကုန်တိုင်းဒေသကြီးတွင်းမှာရှိတဲ့မြို့နယ်33ခုစလုံးမှာကျူးကျော်စင်းတွေကောက်ခံသွားမှာပါ။လက်ရှိမြို့နယ်73ခုမှာကောက်ခံပြီးသမျှကျူးကျော်အိမ်အောင်စုပေါင်းဟာ3000ကျော်ရှိနေပြီးကောက်ယူတဲ့ရာဂိုင်းနှုန်းအပြင်80ရာဂိုင်းနှုန်းကျော်လောက်ပြည်စီသွားပြီလို့နေလုံးဝင်ကြီးဘုံမူကြီးတင်အောင်ထွန်းကလွှတ်တော်မှာပြောဆိုသွားပါတယ်။ဒီစီးရင်ကောက်ယူမှုတွေကပြီးခဲ့တဲ့အစိုးရလက်ထက်မှာလည်းကောက်ယူခဲ့တာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့အစိုးရလက်ထက်မှာကောက်ယူခဲ့တဲ့စီးရင်တွေအရကျူးကျော်နေထိုင်သူအိမ်အောင်စု3000ကျော်ရှိနေပြီးလူဦးရေကတော့4000နီးပါးရှိတယ်လို့ပြီးခဲ့တဲ့အစိုးရလက်ထက်မှာရန်ကုန်တိုင်းနယ်လုံဝင်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဗိုလ်မှူးကြီးဟောင်းတဦးဖြစ်တဲ့ဦးတင်ဝင်းကပြောပါတယ်အစိုးရတက်တက်လာပြီးနောက်ပိုင်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကနေကျူးကျော်နေထိုင်သူတွေကိုအင်အားစောက်ပေးဖို့အစီအစဉ်ရှိတယ်လို့ထုတ်ဖော်ပြောဆိုပြီးနောက်ပိုင်းမှာအချို့ဆက်မှုဇုံနေရာတွေမှာစီးပွားဖြင့်ကျူးကျော်တဲတွေဆောက်လုပ်လာတာတွေရှိနေပါတယ်။ဒီလိုတိုင်းအစိုးရဘက်ကအခုလိုကြေညာလိုက်တဲ့အတွက်ကျူးကျော်မှုတွေပိုဖြစ်လာတာဖြစ်တယ်လို့ဦးတင်ဝင်းကတုံ့တက်ပါတယ်
။ဟိုဒီကိစ္စကကျွန်တော်တို့လက်ထက်တည်းကလည်းအစဉ်ဆက်လက်ဖြစ်လာဆိုမှန်ပါတယ်။အထူးတော်လည်းပဲကိုယ်ရရတော့ကျွန်တော်လက်ခံနေကြအကြောင်းမရှိပါဘူး။အဲ့ဒီရှုပ်ကြတော့ကျွကျလာတာဖြစ်တယ်။အဲ့ဒီရှုပ်ကြလည်းကိုယ့်နေရာကိုရောင်းစားပြီးတော့မှဒီမှာလှုပ်လာလှုပ်ရင်းနဲ့ကျွကျနေရာရှိတယ်။ကျွကျကတော့အမျိုးမျိုးပေါ့ဗျာ။သူတို့လည်းပဲဒါကိုဖိနှိပ်မှုဆိုရဲအနေထားမှာကျွန်တော်နေရာချထားပြီးဖို့နေထားကိုတော့ဒါဖြည်းဖြည်းချင်းကျွန်တော်လုပ်ရမယ်အနေထား။ကျွကျကိုရှင်းရှင်းပြောတယ်မနှက်ခက်ပါဘူး။ဟုတ်လားနေရာပြေးမယ်ဆိုတော့ကျိုးပြီးတော့မကြင်ညာလားပူကောင်းတယ်လို့ကျွန်တော်မြင်ပါတယ်။
Tabin, Jujo Pyatanagu Pishinama, Aya Sao Pera Nedim Long Lao Pulu Le Tuga Kulu Tongta Pyosu Lai Badi.
Biga, Janorua, Atipinya Bebido, Janoro Miyaro, Janor Lokai Kwananiku, Hanibi Me Suvin, Janor Pubido, Sembibame. Lokai Kwanani, Hanibi Bidoma, Ti Lokai Kwanani, Mudi Bidoma, Ti
ဒီလောကကျွန်တော်တို့စိတ်ဟိုလိုယူမှာလောက်တဲ့လောက်သားတွေအတွက်ဒီသူတို့လောက်သားတွေကိုသူတို့ဒီဟာထငင်းနေတွေသူစီမံပေးတဲ့အနေအထားမျိုးနဲ့ကျွန်တော်တို့သွားမယ်ဆိုရင်တော့ပို့ပြီးတော့မှဒီကျွတ်ကြတာကိုဖြစ်ရှင်းနိုင်မယ်လို့ကျွန်တော်ထင်ပါတယ်ဗျ။ရန်ကုန်တိုင်းဒေသကြီးအတွင်းမှာရှိတဲ့ခရိုင်လေးခုမှာဆိုရင်တော့မြောက်ပိုင်းတိုင်းခရိုင်မှာရှိတဲ့လှိုင်းသားရမြို့နယ်ကကျူးကျော်တဲ့အများ ားပါတယ်ရှင်
။မမေခါတင်ပေးပို့ထားပါ။ view ကနေဘဒူးနေ့ညအစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့မြန်မာနောက်အေရီယာချုပ်ကိုဆွေဝင်းကိုအမှုဖွင့်တာနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနောက်သတင်းဌာနရဲ့အေရီယာချုပ်ကိုဆွေဝင်းကိုတရားစွဲဆိုအမှုဖွင့်ခံထားရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့တာသနာရေးဝန်ကြီးဌာနရဲ့သဘောထားမှတ်ချက်တွေကိုဒီကနေ့ဧပြီလ5ရက်နေ့ရက်စွဲနဲ့အကြောင်းပြန်ကြားလိုက်တာမှာလက်ရှိကိစ္စရပ်တွေအပေါ်အကျိုးသက်ရောက်မှုရှိတယ်လို့ကိုဆွေဝင်းရဲ့ဥပဒေအကျပ်ပေးပုဂ္ဂိုလ်တရားလွှတ်တော်ရှိနေကြီးဦးခင်မောင်မြင့်ကခုလိုပြောပါရယ်တဒနာရေးဝန်ကြီးဌာနဘက်ကတော့ဒါဟာကြားဝင်ညှိနှိုင်းပေးတာမျိုးမဟုတ်ပဲကိုစင်ဝင်းရဲ့တင်ပြမှုအပေါ်ဥပဒေရှုထောင့်ကနေတုံးသက်ပြီးတော့သဘောထားထုတ်ပြန်ထားတာဖြစ်တယ်လို့ပြောပါရယ်ဒီအကြောင်းအပြည့်စုံကို view in မြန်မာပိုင်းသတင်းတောက်မန်းမြင့်ခိုင်ကသတင်းပေးပို့ထားပါရယ
်ကိုစွေဝင်းကိုမန္တလေးမှာအမှုဖွင့်ထားတာနဲ့ပတ်သက်ပြီးမန္တလေးမဟာအောင်မြေမြို့နယ်အမှတ်9ရဲစခန်းတာဝန်ရှိသူတွေကရန်ကုန်မြို့ကြောက်တရာရဲစခန်းမှာကိုစွေဝင်းကိုစစ်ချက်ယူတာတပ်တေခံပစ္စည်းရယူတာတွေလုပ်ပြီးတဲ့နောက်ကိုစွေဝင်းရဲ့ဥပဒေအကျံပေးဦးခင်မောင်မြင့်ကသတင်းတောက်တွေကိုအခုလိုပြောလိုက်တာပါ။
အခုဒီတာနာရေးဝန်ကြီးဌာနကိုယ်တိုင်ကဒီတုံ့နှုံထားတဲ့စကားလုံးကြီးသူ့ရဲ့ဖော်ပြချက်ကြီးအစီအဖြစ်မှုမမြောက်ဘူးဆိုဥပဒေအကူအကားတွေနဲ့ဒါပြီးရင်ကျွန်တော်ဆိုင်ရလေးပေးပါမယ်ဆရာတို့တပ်ဖို့ရိုက်သွားလို့ရတယ်။နောက်ကျွန်တော်ဒီမှာလည်းသူတို့စီကနေတရားဝင်ကျွန်တော်ယူလာခဲ့တယ်။ဟိုဒီမှတ်ချက်ပေးလိုက်ခြင်းကြောင့်ဒီမှုကြီးပေါ်မှာအများကြီးအကျိုးတက်ရောက်မှုရှိသွားတာပေါ့နော်။ဖို့တူပဲတပြိုင်တည်းတည်းမှာကိုစုဝင်းကိုဟိုအရေးယူပေးဖို့ဆိုပြီးလက်မှတ်ထိုးတောင်းဆိုနေကြတဲ့လှုပ်ရှားမှုတွေလည်းဒီမှတ်ချက်ကြောင့်ဒါရက်တန့်သွားနိုင်တယ်အဲ့ပုံမှန်လည်းအကျိုးသိအောင်မှုရှိတာပေါ့နော
်ဥဝီရသူရဲ့ဂုံတိတ်ခါကိုညှိုးနှံစေတဲ့ရေးသားချက်တွေကိုကိုစုဝင်းကရေးသားခဲ့တဲ့အတွက်ဆက်သွေရေးဥပဒေနဲ့မဟာအောင်မြေရဲစခန်းမှာအမှုဖွင့်ထားတာသာသနာညှိုးနှံစေတဲ့ဆိုတဲ့စွဲချက်နဲ့ကြောက်တရာတရားရုံးမှာအမှုဖွင့်တိုင်ကြားတာတွေအပေါ်သဘောထားမှတ်ချက်ပေးဖို့ဧပြီ3ရက်နေ့ရက်စွဲနဲ့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဝန်ကြီးစီကိုကိုဆွေဝင်းကတင်ပြခဲ့တဲ့အပေါ်သာသနာရေးဝန်ကြီးဌာနဘက်ကဧပြီ5ရက်နေ့ရက်စွဲနဲ့သဘောထားမှတ်ချက်ထုတ်ပြန်လိုက်တာပါသာသနာရေးဝန်ကြီးဌာနရဲ့အကြောင်းပြန်ကြားချက်ထဲမှာတော့ဖြစ်ရက်တွေနဲ့ဥပဒေပုံမှန်တွေကိုကိုးကားပြီးကိုဆွေဝင်းရဲ့ရေးသားပြောဆိုချက်တွေဟာဥယျာသူကိုအတရေဖြတ်ရမရောက်ဘူးလို့သုံးသပ်ကြောင်းသာသနာတော်နဲ့ပတ်သက်ပြီးဘလို့ညှိစွန်းချက်မှမပါရှိကြောင်းဖော်ပြထားပါတယ်သာသနာရေးဝန်ကြီးဌာနအနေနဲ့အမှုကိစ္စတွေမှာကြားဝင်ညှိနှိုင်းပေးတာမျိုးမဟုတ်ပဲဥပဒေရှုထောင့်ကနေတုံ့တက်ပြီးဝန်ကြီးဌာနရဲ့သဘောထားကိုထုတ်ပြန်ပေးတာရာဖြစ်တယ်လို့သာသနာရေးဝန်ကြီးဌာနမူဝါဒနဲ့ဥပဒေလုံထုံးလုံးစီစီရေးနဲ့လုပ်ငန်းစစ်ဆေးရေးဌာနခွဲရဲ့ညွှန်ကြားရေးမှူးဦးမြင့်စောဝင်းက VOA ကိုပြောပါတယ်
။အဲသာသနာရေးဝန်ကြီးဌာနသဘောထားကတော့ကျွန်တော်တို့ကဒါဦးဆွေဝင်းကျွန်တော်တို့ဝန်ကြီးဌာနကိုသူရဲ့ဒါအနေထားနဲ့ပတ်သက်ပြီးတော့လာပြီးတော့တင်ပြတယ်တင်ပြတဲ့အချိန်မှာအဲသူကအခုနှစ်ချက်ပေါ့လေဒါဥပုံမှာ66ဒါကြီးနဲ့သူ့ကိုတိုင်ကြားထားတယ်ခံရတယ်နောက်ဒါလား295ကြီးနဲ့အမှုဝင်ထားတယ်အဲ့ဒီအချက်နှစ်ချက်သူပြင်ပြတဲ့အချက်ပေါ်မှာပဲကျွန်တော်တို့ကအတစ်ချက်ချင်းနေနဲ့ဒါကျွန်တော်တို့ဝန်ကြီးဌာနဥပဒေရှုထောင့်နေတုံးသက်ပြီးတော့ပဲဒါသူတို့သူ့ကိုအကြောင်းပြန်တဲ့သဘောပါခင်ဗျာ။ညာဝင်ညီနိုင်တော့မဟုတ်ပါဘူးဒါအခုလက်ရှိဒီလိုဖြစ်လာတဲ့အနေအထားမှာပြန်ပြလို့ကျွန်တော်တို့ကပြန်ပြီးတော့အကြောင်းပြန်တဲ့သဘောပါပဲခင်ဗျာ
။ဥယျာသူပါရာဇိကကြပြီးယဟန်ဘဝနှိဋ္ဌိတန်သွားပြီးဆိုတဲ့အကြောင်းတွေလူမှုကွန်ရက်မှာရေးသားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကိုဆွေဝင်းကိုမန္တလေးအမတ်ခွနှစ်ရဲစခန်းမှာကိုကျော်မျိုးရွှေဆိုသူကပုံမှန်66ခါနဲ့တရားစွဲဆိုထားတာပါ။ဒါအပြင်ရန်ကုန်ကြောက်သရားမြို့နယ်ရဲစခန်းမှာလည်းရာဇသက်ကြီးဥပဒေပုံမှန်295ကကြီးနဲ့အခြားသူဦးကအမှုဖွင့်ထားပါသေးတယ်။ဒီတော့တွင်မှာပဲဥယျာသူကိုရာဇဝတ်ကြီးဥပဒေအရအရေးယူပေးဖို့ဒေါ်ဘုံမြို့နယ်မှာနေထိုင်သူတို့ကမြို့နယ်တရားရုံးကိုဥတိုက်လျှောက်ထားမှုအပေါ်တရားရုံးကအင်္ဂါနေ့မှာပဲပယ်ချလိုက်ပါတယ်။တခါအဲ့ဒီတရက်ထဲမှာပဲကိုဆွေဝင်းကိုဘာသာသာသနာပေါ်စော်ကားမှုနဲ့အရေးယူပေးဖို့လူ၈000ကျော်ရဲ့လက်မှတ်ကောက်ယူပြီးမ
Mabada Apwega, Mandali Dain Tadanae Uzi Tanago, Tansu Tara Leshivare, Pada the Kunet Kuja, Amon Pazide, Pada Yi Tigion Pissing and Hopio Muri Loni Ajao, Digere, Meshla Sayanigrega, Uyetu, Nangano Tangamaha Nayaka Apwega, Dia Hogwin, Pipin Tara Le Pipalishin.
Many kind of people Taraba, Toda Shinashi, a good in some other good in Sabiji Maro, the Jan Jew Dinner Soundine, Pupis of Diso Tare, Chisia Gauna, you are delayed the single in Sabiji Marish. ဒေါက်တာရှင်တွေလည်းတကြံအကျိုးတေးလက်ဆောင်ကိုကြံ့ညက်ကြလိုက်မယ်လို့မျှော်လင့်ပါတယ်။ဖီအိုအေကနေခုလိုထုတ်လွှင့်ပေးနေတဲ့အတန်းလွှင့်စီစဉ်တွေပါဝင်ရုံမြင့်တန်ကြားစီစဉ်တွေကိုဖီအိုအေရဲ့အင်တာနက်ဆိုင်မှာဖြစ်တဲ့
အပတ်စဉ်အားကစားကဏ္ဍဆက်ရွယ်ကိုနားဆင်ကြားဖို့လည်းရှိပါတယ်ရှင်။ဒီအိုအေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ၊လိုင်းတို့မီတာ24 30နှင့်40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို 16, 19, 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချက်မှာတော်တော်ရှင်များရှင်2019ခုနှစ်ဧပြီလ5ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတော်တော်ရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ညစင်တိုင်းအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်ထဲမှာဆိုရင်တော့တော်စုနေရာဖေးပေးလို့ရမလားတက်မတော်တာတိုင်းပြည်ကောင်းအောင်လုံးနိုင်မလားဆိုတဲ့ကောင်းစင်တဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်မှာ
ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာဒီကောင်ဆန်းစုကြည်ဟာအင်မတန်မှအရေးကြီးတယ်အဲ့ဒီအတွက်ကြောင့်လည်းပဲ
မြန်မာပြည်သုံးသက်သူဒေါက်တာရမျိုးသိန်းကခုလိုသုံးသက်ဆွေးနွေးထားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါပြင်မြန်မာမီဒီယာမြင်ကွင်းအပတ်စဉ်အားကစားကဏ္ဍစာရတွေကိုလည်းနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာနိုင်ငံတရင်ဇာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းနေဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ပါကင်ကျောက်စိန်တူးလုပ်ငန်းကိုကွင်းစစ်လေးလာနေတဲ့အမျိုးသားလွှတ်တော်တရံစာတန်းနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီဝင်တွေဟာဒီကိရိမှာဒေသခံပြည်သူတွေကိုရောကျောက်မြေလုပ်ငန်းရှင်တွေကိုပါတွေ့ဆုံပြီးတော့ကိစ္စရဲ့တချို့ကိုဖြေရှင်းဆောင်ရွက်ခဲ့ပါတယ်။ပြည်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းဌာနကိုထပ်အောင်ကပြောပြပေးပါလိမ့်မယ်
။ပါကင်ဒေသကိုလျက်တာခီးစင်နဲ့ရောက်နေတဲ့အမျိုးသားလွှတ်တော်တရံစာတန်းနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီဟာဒီကိရိမှာဆိုင်းတောင်ရွာဟောင်းကမြေစာပုံကိုတွားရောက်လေ့လာပါတယ်။အဲ့ဒီမှာဒေသခံမြေမစိလှုပ်သားတဲ့ချို့နဲ့တွေ့ဆုံသလိုကျောက်စိမ့်လုပ်ငန်းရှင်တွေနဲ့လည်းတရားစီတွေ့ဆုံတာပါကော်မတီအနေနဲ့ဒေသခံတွေနဲ့လုပ်ငန်းရှင်တွေကြားညှိနှိုင်းဆွေးနွေးခဲ့တယ်လို့ကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဦးခမောင်မြင့်ကအခုလိုပြောပါတယ
်ကျွန်တော်တို့ကအဲ့ဒီတိုင်တန်းတဲ့လူတွေနဲ့ကျွန်တော်တို့လူတော်ကိုယ်စားလှယ်နဲ့တရားတွေ့ပါတယ်တွေ့တဲ့အချိန်မှာသူတို့ကဘာတောင်းဆိုသလဲဆိုတော့ဆိုင်းတောင်ကရောဟောင်းကမြေစာပုံကိုနှိမ့်ချပေးဖို့ရယ်ဝန်ခါချောင်းတွေရောက်နေတာကိုတိုင်ရင်မကြောက်အောင်လို့ဒီရှော့ရေစက်ကံလိုမျိုးပေါ့ဗျာအစစ်အစစ်၃င်းလို့ကိုကျွန်တော်တောင်းဆိုရယ်ဒီအဝိခါချောင်းကိုပေါင်းပြန်လုပ်ပေးဖို့ရယ်ဒီအဲ့ချောင်းကိုပြန်လိုက်ပေးဖို့ရယ်ဒီကြီးရေရှာမဖြစ်အောင်လို့ပေါင်းလေးလုပ်ပေးဖို့သူတို့တောင်းဆိုရယ်အဲ့ဒါကိုလည်းကျွန်တော်ဒီကြောင်းမြေလုံငန်းရှင်နေနဲ့ပြန်တွေ့တယ်အဲ့ဒီမှာသူတို့ကလည်းအဲ့ဒါဒီအချက်တဲ့အကုန်လုံးကိုပြည့်စုံအောင်လုပ်ပေးမယ်လို့ပြောတယ်
ကော်မတီဝင်တွေအနေနဲ့ပြည်သူရဲ့လိုအပ်ချက်နဲ့လုပ်ငန်းရှင်ဘက်ကလုပ်ပေးနိုင်တာတွေကိုချိန်ညှိပေးတာဖြစ်ပေမဲ့လို့ဆုံးဖြတ်ချက်ချလို့ရတဲ့အဖွဲ့အစည်းမဟုတ်တာကြောင့်တိတ်ကြီးအကျိုးရှိမယ်လို့မထင်တဲ့အကြောင်းဖားကန်ဒေသကတူဖြစ်တဲ့ကိုစော်မိုးထက်ကမြင်ပါတယ
်။အများကြီးတော့အကျိုးရှိနိုင်မယ်လို့မထင်ဘူးကြ။သူတို့ကလည်းဗက်စီကွင်းချင်းပြီးတော့တွန်းစီချက်တွေကိုပဲသူတို့ကဆိုင်ရာအဆင့်ဆင့်ကိုဟိုတင်ပြပြီးတော့မှဒီလွတ်တော်မှာတင်ပြဆွေးနွေးတာမျိုးသဘောပေါက်ခြင်းပစ္စည်းရာမျိုးတွေပေါ့နော်။အဲ့ဒါမျိုးတွေကိုသူတို့ကတင်ပြဟိုဆွေးနွေးမှာဖြစ်တဲ့အတွက်ဟိုအများကြီးညှော်လင့်လို့မရသလိုဟိုလုံးလုံးအကျိုးမရှိတာလည်းမဟုတ်ဘူးခိုင်စင်းတဲ့လောက်လည်းအကျိုးရှိတယ်ဟိုအများကြီးတော့အကျိုးရှိနိုင်မယ်လို့ကျွန်တော်တို့ညှော်လင့်လို့မရဘူးဗျာ
ကော်မတီရဲ့အခုခီးစဉ်မှာရာသီဥတုအခြေအနေကြောင့်ကျောက်စိန်တုဖွဲ့ရေးလုပ်ငန်းအများစုကိုတော့ညှင်းတွေးသွင်းရမှာမဟုတ်ဘူးလို့ကိုစော်မိုးထက်ကဆိုပါတယ်လက်ရှိမှာကျောက်မြေဥပဒေအစ်စ်ကိုလွတ်တော်အတွင်းအတည်ပြုပြဋ္ဌာန်းမှုပြင်ဆင်နေပြီးလာမယ့်ဇူလိုင်လအတွင်းမှာအတည်ပြုပြဋ္ဌာန်းနိုင်လိမ့်မယ်လို့ညှော်လင့်တဲ့အကြောင်းဥက္ကမမြင့်ကပြောပါတယ်အတည်ပြုပြဋ္ဌာန်းရွေးဆွဲမယ့်ဥပဒေအစ်စ်မှာဒေသခံကျောက်ကုံတွေရေမစိအလုပ်သမားတွေအတွက်အကျိုးရှိတဲ့ပြဋ္ဌာန်းချက်တွေပါဝင်မှုအတွက်ကိုလည်းဒေသခံတွေကညှော်လင့်နေကြပါတယ်ခင်ဗျာ
ကုထအောင်တင်ဆက်ထားတာပါခုတစ်ခါမှာတော့မြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးကြပါရစေ။ပြီးခဲ့တဲ့ဘက်ကကျင်းပပြီးစီးသွားတဲ့ကြားချက်ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အကြောင်းအရာမကွေး KTV မိလောင်တဲ့တဲ့မြန်မာနောက်အေဒီတာချုပ်ကိုဆွေဝင်တရားရင်ဆိုင်နေရတဲ့ကိစ္စစရဲစိတ်ဝင်စားစရာမီဒီယာသတင်းတွေကိုဒီတစ်ပတ်ရဲ့မြန်မာမီဒီယာမြင်ကွင်းမှာနားအစင်ကြားမှာပါ။မဲအိတ်ခိုင်ဦးရေးသားပြီးတော့ဦးစံမွေကကူညီတင်ဆက်ထားပါရစေ။
အခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ကြပြရွေးကောက်ပွဲနဲ့တက်ဆိုင်တဲ့သတင်းအကြောင်းအရာတချို့မကွေး KTV မိလောင်နဲ့ဖြစ်ရမြန်မာနောင်းသတင်းတော့ကိုဆွေဝင်းကိုမန္တလေးတရားရုံးကဆင့်ခေါ်တယ်ဆိုတဲ့သတင်းတွေကိုဖော်ပြသွားမှာဖြစ်ပါတယ်။အရင်ဆုံးကတော့မြန်မာမီဒီယာတွေပေါ်မှာအများဆုံးဖော်ပြနေတဲ့ကြပြရွေးကောက်ပွဲနဲ့တက်ဆိုင်တဲ့သတင်းတွေပဲဖြစ်ပါတယ်။ကြပြရွေးကောက်ပွဲကျင်းပပြီးစီးတဲ့အချိန်ဖြစ်တာကြောင့်အများစိတ်ဝင်စားနေတဲ့မေးရတဲ့ကြီးတွေထွက်ပေါ်နေပြီဖြစ်ပါတယ်။စစ်ဝင်စားဖို့အကောင်းဆုံးကတော့သရနာမည်ပေးကြရမှာပြဿနာတက်ခဲ့တဲ့မွန်ပြည်နယ်ချောင်းစုံမြို့နယ်မေဆာနာနယ်မှာအနိုင်ရသွားတဲ့ကိုယ်စားလှယ်ကတော့ပြည်တော်စုကြက်ခံဖွံ့ဖြိုးရေးပါတီကဖြစ်ပြီးလက်ရှိအာဏာရပါတီ NLD နဲ့မွန်ပါတီတွေကအနိုင်မရခဲ့ပါဘူးဒီအတွက်ဝေဖန်မှုတွေရှိခဲ့ပေမဲ့မွန်ပြည်နယ်ကနေကန်လူထုအများစုကတော့ Luduga, Kuzile Lango, Wejibi, Yuche Gejara, Pidelu, Suare. Lumjibe, Padi Gibido, maybe the Senegane, Akulu, Mimi Yajua, Jopu Melu, Tene, Kuzile Lango, Yuche Gerale, Akutuba Dre, Tujare, the Deme Pivare. Chantaina Mesanani Pijare, Yakain Dida Male, Yakain Binega, ENP Padiga, Doctor Emo, Nayashi Gedalu, Shambi Nemazuine. SNLD ga dutiya amya so nan ya ga de party phit khe ba le da ba mai chin pi ne thandalan myo ne ma ro data kan chin party CNDP go NLD ga be anan ya ga ba le aku lo a shou ne yin san ya mu bo pyan le tong tat pi lo la mae 2020 atwet pin sin twa mae lu CNDP atwe ye mu slime jae o pi thong ga tu ye amin go aku lo so ba le
chu ro bo di They are but in a neighborhood of the reflection review book, the Devo Boyer and the Potato Penetonta Chamber, Gora, Jero, they are we, the Lord of Fuller Shiva, no? Now the Cooker, or Duty, a checker, or the NND and a Nega, Droga, Jayo, and my campaign, the Kama, or same about Siabono, the Lorego, same about Siabe. ก็ดีเนเซสซิตี้โปรเพชั่นอะชีเลยบ่เอ้อก็ตรุกะดีอนาญาปาร์ตี้ขึ้นได้ด้วยจ้าตรุกะดีดีจะมาตรุกะดีก็ไม่ต้องกูไม่ไปยินคนชุยอสุยะเนี่ยคนชุยอย่างบ่เลยบ่เนาะคนชุยอกูนี่ได้กูโหค่อยพอบ่อืมวัดตัวเล็กเนี่ยบ่
အဲဒီဆိုင်တွေကတော့ကြောသွားတဲ့ဟာရှိတယ်ပေါ့အခုဒီဘက်မှာနောက်ထပ်တင်ပြမယ့်လောက်ကတရင်ကတော့မကွေးမြို့ရွှေမြတ်မင်းသမီးကေတီဗီမိလောင်တဲ့သတင်းဖြစ်ပါတယ်ဒီသတင်းမှာလူ15ယောက်ပွဲချင်းပြီးတေဆုံသွားတဲ့အတွက်အများအတွက်တုံ့လောက်စရာသတင်းဖြစ်တယ်လို့အလောင်းတွေကိုဒီတိုင်းတက်ဆိုင်ရာကတေဆုံသွားခဲ့တာကြောင့်မမြင်သင့်တဲ့ပုံတွေတက်လာတယ်လို့ဆိုပါတယ်ဒါကြောင့်လဲဆိုရှယ်မီဒီယာ ကြောင်း ရာကတော့မန္တလေးကနေပုံမှန်66ကားကြီးနဲ့ပတ်သက်ပြီးတရားဆွဲဆိုမှုပေါ်လာရောက်စစ်ဆေးခံမှုအတွက်မြန်မာနောင်းသတင်းတောက်ကိုဆွေဝင်းကိုမန္တလေးကနေဆင့်ခေါ်ခံရတယ်ဆိုတဲ့သတင်းမှာဒါပေမဲ့ကိုဆွေဝင်းကတော့တွားရောက်မှာမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ဒီလိုခေါ်ယူစစ်ဆေးတာကဥပဒေနဲ့မညီဘူးလို့ကိုဆွေဝင်းရဲ့ရှင်းတွေကပြောခဲ့ပါတယ်ဒါပြင် ကိုဆွေဝင်းကလည်းပြန်လည်ပြီးဝင်းကြီးတော်နဲ့မကြီးရဲ့ဟောပြောချက်တွေပေါ်အရေးယူပေးဖို့အတွက်မဟာနာကိုပြန်လည်တောင်းဆိုစာပေးဖို့ထားပြီးတော့ဒီတစ်ပတ်ထဲမှာတော့ဥဝီတူကိုတရားစွဲဆိုဖို့တရားရုံးကိုဦးတိုက်လျှောက်ထားခဲ့တဲ့အမှုကိုတရားရုံးကလက်မခံပဲပယ်ချခဲ့တာတွေရှိခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့သတင်းစာဆရာတအူးဖြစ်သူဦးမြင့်ကျော်ကအခုလိုတုံ့သက်ပါတယ်အခုဖြစ်နေတဲ့ဒီ
န်လှန်ဒီလိုမျိုးဟိုပြောဆိုနေတဲ့ဟာရည်နောက်ခါဒီမဘာတာဘက်ကစီခိုင်းတယ်လို့ပဲယူဆရတာပေါ့နော်တရားစွဲဆိုခိုင်းတဲ့ကိစ္စတွေကိုဆိုရင်တရားစွဲဆိုတဲ့ကိစ္စတွေဒီဟာတွေအားလုံးကိုဟိုအနှစ်ချုပ်ကြည့်မယ်ဆိုရင်တော့ဒီဥက္ကဏီတည်ဆုံတဲ့ကိစ္စမှာဥက္ကဏီလောက်ချန်ခံတဲ့ကိစ္စမှာသတင်းစာရှင်းလင်းပွဲလုပ်တယ်ဒီဟာနဲ့ပတ်သက်ပြီးတော့မေးမြန်းတယ်ကိုဆွေမင်းရဲ့မေးမြန်းချက်ကိုမဘာတာဘက်ကဆွဆွဲခံရတယ်လို့ယူဆပြီးတော့ကျန်တဲ့ဟိုတရားဆွဲဆိုဖို့လိုတိုင်ကြတော့အဲ့ဒီအဖြစ်အပျက်တွေဇက်တိုက်ဆိုသလိုဖြစ်လာတာလို့ယူဆရတယ်ဒီကိစ္စမှာတော့အစိုးရအနေနဲ့တာသနာရေးဦးစီးဌာနဟိုတာသနာရေးဝန်ကြီးဌာနအနေနဲ့တစုံတရာတော့မှတ်ချက်ပေးဖို့ပြောဆိုဖို့ဟိုလိုအပ်တယ်လို့ထင်တယ်ဘော
နောက်ဆုံးအနေနဲ့တင်ပြချင်တာကတော့ဒီတစ်ပတ်မှာဂျာပြရွေးကောက်ပွဲရဲ့ရလဒ်တွေနဲ့ပတ်သက်လို့နောက်ဆက်တွဲမင်းစီရင်သတင်းတွေဝေဒန်းတွေရဲ့တကြမ်းရုံးပရက်တွေနဲ့ပတ်သက်တဲ့အကြောင်းအရာတွေဟာလူပြောများနေကြတယ်ဆိုတာကိုတင်ပြရင်းဒီကုန်းချုပ်လိုက်ရပါတယ
်။နာမည်ကနေဝင်စီစီကနာဆင်ခဲ့ကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးချင်ပါတယ်။ နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ကတိုင်းပြည်ကောင်းအောင်သူတို့ထက်ပိုလုံလံမဲ့သူရှိရင်နေရာဖယ်ပေးမယ်လို့နိုင်ငံတော်အခြေပြမင်းကွန်းထဲမှာပြောကြားသွားတာကိုနိုင်ငံတကာမီဒီယာတွေကအလင်းနဲ့ထားဖော်ပြကြားပါတယ်။တက်မော်ကာကွယ်ရေးဦးစီးချုပ်ကတော့ပါတီနိုင်ငံရေးထက်တက်မော်ဒီသာလင်းတိုင်းပြည်အတွက်တကယ်အကျိုးရှိအောင်ဆောင်ရွက်တဲ့အင်အားဖြစ်တယ်လို့ပြောပါတယ်။
ဒီပြောကြားချက်တွေရဲ့အတိုင်းနဲ့ဘယ်လောက်ရှိတယ်လဲ။ဘလို့ဒီပဲကာယူနိုင်ကြတယ်လဲဆိုတာကိုမြန်မာရေးသုံးသက်သူတွေဖြစ်ကြတဲ့ဒေါက်တာရဲမျိုးသိန်း၊ဦးဝင်းမင်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသက်ထားပါတယ်။ဒေါက်တာရဲမျိုးသိန်းကခုလိုစပြီးသုံးသက်ပါတယ်။ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာဒီထောင်ဆန်းစုကြည်ဟာအင်မတန်မှအရေးကြီးတယ်။ အဲ့ဒီအတွက်ကြောင့်လည်းပဲဒီပြည်သူလူထုတရားလုံးကနေပြီးတော့2005ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရွေးချယ်ခဲ့တာလို့ကျွန်တော်ကသုံးသပ်ပါတယ်။အဲ့ဒီအခါကျတော့ဒေါက်တာဆုကြည်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာပါတဲ့ပြောဆိုချက်ဟာလက်တွေ့ကြကြပေါ်ဆောင်မှုခက်ခဲတဲ့အနေအထားမှရှိပါတယ်။ဆိုလိုချင်တဲ့သဘောကတော့ဒေါက်တာဆုကြည်ကလွှဲရင်ဒါမြန်မာနိုင်ငံကိုမ
ကျွန်တော်တို့အကောင့်ဖေဖို့ဆိုတာတကယ်ရင်းနေလို့ပဲကျွန်တော်ကတော့တုံ့တက်ပါတယ်။ပွဲမင်းကလည်းသဘောပါတယ်။ဒေါန်ဆန်စုကြီးကသူတဲ့လုပ်ပြီးနေတဲ့လူစီမယ်ဆိုရင်သူထွက်ပေးဖို့အစဉ်သင့်မယ်လို့ပြောတဲ့စကားနဲ့ပတ်သက်ပြီးတော့နောက်လာမယ့်ရွေးကောက်ပွဲအတွက်အနေဒီပါတီကိုဆက်ပြီးတော့ဒီလူတွေထောက်ခံပေးဖို့ကျွန်တော်ထင်တယ်အဲ့ဒါကိုအဓိကပြောပုံရတယ်။ဘယ်တကယ်တမ်းထွက်ပေးတ
ွက်ကိုဆရာတို့နှစ်ယောက်တွေးသလိုမတွေးကြရင်ဒီစကားဟာသူတို့အတွက်ကိုစိတ်ဓာတ်ကျစရာစိတ်ကျစရာမဖြစ်နိုင်ဘူးလားဒေါက်တာရင်မျိုးသိန်
းဒီလက်ရှိပေါ်လေတောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့ဆောင်ရွက်ချက်တွေပေါ်ပြည်သူဒီဈာထဲမှာအားမလို့အားမရဖြစ်တာတွေစိတ်တိုင်းမကျဖြစ်တာတွေတော့တွေ့နေရပါတယ်အဲ့ဒါကြောင့်လည်းပြည်သူတွေအနေနဲ့အတိုင်းအတာတစ်ခုထိပေါ့လေနိုင်ငံရေးပေါ်မှာစိတ်ဝင်စားမှုကျဆင်းလာတဲ့အနေအထားကိုတော့ဒီတစ်နှစ်အတွင်းမှာတွေ့နေရတယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်ဗျ။
အဲ့ဒီမင်းကွန်းရဲ့အကျိုးဆက်ကရောအဲ့ဒီစကားအဲ့ဒီအသွွန်နှွန်းရဲ့အကျိုးဆက်ကရောပြည်သူတွေပေါ်မှာဘယ်လိုရက်ခက်မထင်ပါလဲဒီတော့
ဟိုပြည်သူလူထုအများစုအနေနဲ့တော့ဒီဒေါန်ဆန်းစုကြည်ပေါ်မှာယုံကြည်နေစေအားကိုးနေစေဒါပေမဲ့တစ်ဖက်ကဒေါန်ဆန်းစုကြည်ကပြောတာကတော့ဒီလိုအားကိုးမှုမျိုးကိုသူကအားမပေးဘူးလို့တော့ပြောတယ်အခြားတစ်ဖက်မှာလည်းပဲပြည်သူလူထုအနေနဲ့ကရွေးချယ်စရာမရှိတဲ့အကြံတဲတစ်ခုကိုလည်းပဲကြုံတွေ့နေရတယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်အဲ့ဒီအတွက်ကြောင့်မလို့ဒေါန်ဆန်းစုကြည်ရဲ့မိန့်ခွန်းမှာပါတဲ့အကြောင်းအရာဟာပြည်သူလူထုကြားမှာတော့တိတိတတ်တာပေါ့လေဟိုတက်ရောက်မှုမရှိနိုင်ဘူးကျွန်တော်ကသုံးသပ်ပါတယ်
ဟုတ်ကဲ့ဦးမင်းတော့ဘယ်လိုသုံးသပ်လဲခင်ဗျာခေါင်းဆောင်တယောက်ကအဲ့လိုပြောလိုက်တဲ့အခါမှာသူ့ကိုမဲပေးခဲ့ရတဲ့ပြည်သူတွေဘယ်လိုခံစားရမလဲသူစိတ်ထဲမှာညှို့ငယ်စိတ်ဖြစ်မယ်ထင်ပါလား
အဓိကတော့နှစ်မျိုးဖြစ်နိုင်ပါတယ်တစ်မျိုးကတော့ဒီဒေါ်ဆန်းစုကြည်ပေါ်မှာပုဂ္ဂိုလ်ကြီးအရာလဲဒီယုံကြည်မှုများတဲ့အခါကျတော့ဒေါ်ဆန်းစုကြည်ပေါ်ခွင့်လွတ်နိုင်တဲ့အနေအထားမျိုးလဲရှိနိုင်ပါတယ်သလောဆယ်မှာကြုံနေရတဲ့ခက်ခဲတွေကြောင့်ဒီအပြောင်းလဲတွေကိုချက်ချင်းမြန်မြန်မလုပ်နိုင်တာပေါ့နော်အကောင်းဆုံးတော့စူးစမ်းခဲ့ရတယ်ဆိုတာမျိုးဒါပေမဲ့နောက်တစ်မျိုးကလည်းဒီလှုပ်ဆောင်နိုင်မှုစွမ်းအားတွေအားနေခဲ့တဲ့အပေါ်မှာအထူးသဖြင့်ဒီတိုင်းရင်းသားတွေအနေနဲ့ပေါ့နော်အခုဒီအစိုးရအနေနဲ့ပို့ပြီးတော့ကောင်းကောင်းမလုပ်ရင်လုံးမလုပ်လို့ရှိရင်နောက်ပိုင်းလာမယ့်ရွက်ကောက်ပွဲတွေမှာမဲရတာနဲသွားနိုင်တယ်ဆိုတာမျိုးပေါ့နော်သူတို့သင်္ကန်းစာပေးခြင်းတဲ့သဘောရှိတာကိုတွေ့ရပါတယ
်ဟုတ်ကဲ့အခုကာကြုတ်ရဲ့မင်းကုန်းကိုကြည့်ရပါစို့ဘူဂျုံမူကြီးမြောင်းလိုင်းပြောတဲ့မင်းကုန်းမှာပထမပိုင်းကတော့အဲ့ဒီမြန်မာနိုင်ငံရဲ့သမိုင်းဖြစ်စဉ်ကိုစစ်တပ်ကအဓိပ္ပာယ်ဖွင့်ဆိုချက်အတိုင်းပဲသူကတစုံတရာမပြောင်းလဲပဲပြောသွားတာတရားပါတယ်ဥပမာအဖြစ်1962မှာစစ်တပ်အနာသိမ်းရတာဖက်ဒရယ်ခွဲထွက်မှာမို့လို့တိုင်းပြည်လွတ်လပ်ရေးဆုံးရှုံးမဲ့အချုပ်အခြာအနာဆုံးရှုံးမဲ့အခြေအနေဖြစ်နေလို့ဆိုပြီးတော့ဆွဆွဲပါတယ်တကယ်တော့ historically အဲ့ဒါဟာအထောက်အထားမခိုင်နိုင်ဘူးဟုတ်လည်းမဟုတ်ပါဘူးအဲ့ဒီတုန်းကဖက်ဒရယ်မူတင်ကြတာဟာလည်းပဲဝန်ကြီးချုပ်ရဲ့ blessing နဲ့တိုင်းရင်းသားတွေဟာတည်ဝင်ပြောဆိုဆွေးနွေးကြရင်းတာဖြစ်ပါတယ်အဲ့ဒါကိုစစ်တပ်ကရမဲရှာပြီးအနာသိမ်းသွားတယ်နောက်ပိုင်းမှာသုံးသပ်ပြီးတော့အဖြစ်ထွက်လာကြပါပြီနောက်တစ်ခုက1988လူလူအောင်ကြောင်းမှုကိစ္စမှာလည်းပဲသူတို့မဆလာအစွဲအာဏာချက်ကိုလူတွေကအခွင့်အောင်းယူပြီးလှုံ့ဆော်လိုက်တဲ့တရားလွတ်လပ်ရေးနဲ့အချုပ်အခြာအနာဆုံးရှုံးမဲ့အခြေအနေရောက်လာတယ်ဆိုတဲ့သဘောမျိုးနဲ့သူကပြောပါတယ်ဒီသမိုင်းသုံးသပ်ချက်နှစ်ခုကိုကျွန်တော်ပထမဆုံးစောကြောကြည့်ကြပါတယ်ဒေါက်တာရံမျိုးသိန်းပြောပြပါခင်ဗျာဘယ်လိုသဘောလဲ
ကျွန်တော်ကတော့ဒီဥကြောကြံတာရှင်းနေတယ်လို့ပါပဲဒီတက်မတော်ကောက်ဝေးဦးစီးချုပ်ရဲ့ဒီ1962ခုနှစ်အာဏာသိမ်းမှုနဲ့ဒီ1988ခုနှစ်အာဏာသိမ်းမှုပေါ်မှာတုံ့ပြန်ချက်ဟာ ဟိုမြေပြင်မှာဖြစ်နေတဲ့ဟိုတမိုင်းဆိုင်ရာအချက်လက်တွေနဲ့ကွဲလွဲနေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။ဥပမာကျွန်တော်တို့နိုင်ငံဟာတော့1988ခုနှစ်မတိုင်ခင်မှာဒေတာတွေမှာဟိုထိတ်တန်းအဆင့်ဝင်နိုင်ငံတစ်နိုင်ငံဖြစ်ခဲ့ပါတယ်။အဲ့တော့1988ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းမှာတဖြည်းဖြည်းနဲ့နိုင်ငံရေးစီးပွားရေးလူမှုရေးအဖက်ဖက်ကချုပ်ချုံကြလာပြီးတော့1989ရှစ်ဆယ ီးတဲ့နောက်မှာအခုကျွန်တော်တို့2015 16 19ကာလမှာကြည့်နေဆိုရင်ကျွန်တော်တို့နိုင်ငံဟာအရှိတောင်အာရှမှာအစင်းငယ်ဆုံးနိုင်ငံအနေထောက်ရောက်နေပါတယ်အဲ့လိုဖြစ်ရတဲ့အခြေအနေကြီးတမတော်အနေနဲ့မှန်မှန်ကန်ကန်ဆက်စပ်သုံးသပ်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒါမှသာလို့ရင်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဟာပြည်သူလူထုကိုတကယ်မျက်နှာမူပြီးတော့ပြည်သူလူထုအကျိုးစီးပွားကိုရှေ့ရှုတဲ့အပြောင်းလဲဖြစ်လာမယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်အဓိကပြောချင်တာလည်းအဲ့ဒါပါပဲနောက်ကဖြစ်ခဲ့တဲ့သမိုင်းဟောင်းကိုမမှန်ကန်ကန်မဆုံးသက်ဖဲနဲ့ရှေ့ခီးဘယ်လိုလုပ်မှမှန်ကန်ဆက်နိုင်မလဲဆိုတာမိန်းကန်းရာကိစ္စတစ်ခုဖြစ်ပါတယ်တစ်ချိန်တည်းမှာပဲအခုရှမ်းမြောက်မှာဖြစ်နေတဲ့ကိစ္စဟာလည်းပဲအထုတ်ချာအနာကိုထိပါဆော်ရတဲ့ကိစ္စဆိုပြီးတော့သူကသုံးသက်သွားပါခင်ဗျာဆိုတော့ကိုင်းမင်းခြုံငုံပြီးသုံးသက်ပါအောင
်ဆွနုမြတော်ဟိုသမိုင်းချောင်းမှာလည်းဒီတက်မတော်စဉ်းစားခဲ့တဲ့ပုံတွေကဒီတသွေးတတန်တမိန်ဟလာစီကံတိုင်သွားရမယ်အလုံးဒီအယူဆတစ်ခုနဲ့လောက်ရမယ်အဲ့လိုမျိုးသူကစဉ်းစားပြီးတော့ဒီနိုင်ငံကြီးအဖွဲ့ကြီးရဲ့တဘာဝအကျတော့တတ်မလို့လည်းမတူဘူးနိုင်ငံအဖွဲ့ကြီးမှာကမတူတဲ့ဒီစဉ်းစားချက်တွေတွေးခေါ်တွေမျိုးစုံသူကရှိနေတယ်ဒီဘဝသူကညှိပြီးတော့လောက်ကြတာပေါ့ခုနကဒီ1962ခုနှစ်မှာဖက်ဒရယ်နိုင်ငံတော်ထူထောင်ရေးအတွက်ပဲဖြစ်ဖြစ်ပေါ့နော်တိုင်းနာခွင့်ရတောင်းဆိုရဲဆိုတော့လေခုနကမတူတဲ့ဒီစဉ်းစားချက်တွေပေါ့ညှိနှိုင်းကြဆွေးနွေးနေကြတုံးပါပဲတတ်မလို့အနေနဲ့ကကြတော့တကယ်လို့ဒီဆွေးနွေးပွဲတွေမှာမပြေလည်လို့ရှိရင်တိုင်းသားတွေကခွဲထွက်နိုင်တယ်ဟလာအစိုးရပါတီကလည်းကွဲမဲ့လာလာရှိတယ်ကွဲလဲကွဲခဲ့တယ်အဲ့ဒါကြောင့်မလို့သူတို့ကတက်မတော်ကိုစီယုံလို့ရှိရင်တက်မတော်လည်းကွဲသွားနိုင်တယ်ဆိုတော့ဒီအလွန်အကျွံစိုးရိမ်မှုပေါ့လေအဲ့ဒီအောက်မှာကျွန်တော်ထင်တယ်ဖြစ်သွားခဲ့တယ်လို့ထင်တယ်1960အနေထားကတော့နောက်ဒီ1988အနေထားမှာကတော့တက်မတော်ကြီးစားတာကဒီပြပပျောကပါတယ်ပေါ့လေအဲ့ဒါကြောင့်မလို့တိုင်းပြည်ရဲ့အချုပ်အခြာအာဏာဆုံးရှုံးနိုင်တယ်ဒီမိုကရေစီနိုင်ငံတည်းရဲ့လှုံ့ဆော်မှုပါတယ်ဒါမဲ့တကယ်တမ်းကပြည်သူတွေကအစိုးရစနစ်တစ်ခုပြောင်းဖို့အတွက်တောင်းဆိုခဲ့တာဖြစ်ပါတယ်။ညင်သာစွာနဲ့ကျွန်တော်တို့ဖြည့်ရှင်းလို့ရခဲ့တဲ့အနေအထားတွေရှိပါတယ်။အာနာသိန်းအားလောက်တဲ့အဆင့်ထိတော့မလိုအပ်ပါဘူး။အဲ့တော့အခုလိုအာနာသိန်းလိုက်တော့ဘာဖြစ်လဲဆိုတော့ခုနကကိုရမျိုးသိန်းပြောသလိုပေါ့နော်။တိုင်းပြည်ကတိုးတက်မလာဘဲနဲ့စေုပ်ချုပ်ရေးအောက်မှာကတိုင်းပြည်ကိုကောင်းအောင်လုပ်ရတာအဲ့ဒါအရန်ခတ်ပါတယ်။ပြီးနောက်တစ်ခုကဒီအချုပ်ချာအာနာပိုင်းပေါ့နော်။အခုရှမ်းပြည်မြောက်ပိုင်းမှာလည်းတွန်းခဲ့တာ6ချာအာနာလို့တွန်းခဲ့ပါတယ်။အဲ့တော့ဒီနေရာမှာတော့ဒီတရုတ်နိုင်ငံဘက်ကဟိုဝင်ရောက်ဆက်ဖက်မှုရှိတယ်ဆိုတဲ့ပုံစံမျိုးအလားတူပဲရခိုင်မွတ်စလင်ကိစ္စမှာသလိုရှင်လည်းအနောက်နိုင်ငံတွေကဝင်ဆက်ဖက်တယ်ဆိုတဲ့ပုံစံမျိုးပေါ့နော်ဒီချုပ်ချာအာဏာကိုတုံသွားဖို့ရပါတယ်အဲ့တော့ဒီညမှာတော့ဒီပြည်တွင်းတက်တနာရှိနေသေးရတော့ဒီနိုင်ငံတကာကပြောတာဆိုတာကတော့ဒီခေတ်ကြီးမှာရှိနေမဲ့သဘောဖြစ်တဲ့အတွက်ပြည်တွင်းတက်တနာကိုဟိုချုပ်ချာနိုင်ငံတကာထိပါရတယ်ဆိုတဲ့ပုံစံမျိုးနဲ့ဒီစီးရဖြစ်ရှင်းတဲ့အခါမှာအလွန်ကြုံနေဖြစ်ပြီးတော့ကိုယ်အချင်းချင်းပဲပြန်တိုက်ရကိုယ်အချင်းချင်းပဲနှစ်နာရတိုက်ပြီးတော့ဆုံးနှစ်နာရတာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိရင်လည်းပြတော့အမျိုးသားနိုင်ငံရေးနဲ့ပါတီနိုင်ငံရေးဆိုတဲ့ကိစ္စဖြစ်ပါတယ်။သူကပါတီနိုင်ငံရေးဆိုတာမိမိပါတီအင်အားတောင့်တင်းရေးပါတီနိုင်ငံရေးအာဏာရရှိရေးဖြစ်တယ်။အာဏာတည်နေရေးကိုအစဉ်တစိုက်ဦးစားပေးနေရတယ်။အမျိုးသားနိုင်ငံရေးလမ်းကြောင်းကဆွေးဖီမှုမျိုးဖြစ်တယ်။အမျိုးသားရဲ့အကျိုးစီးပွားကိုလေ့လျူဆွေးနွေးနေတဲ့အစသဖြင့်အဲ့ဒါကိုသူကထောက်ပြပြီးတော့သူတို့တက်မတော်သည်ဇာလီရင်အမျိုးသားအကျိုးစီးပွားကိုဆိုင်လိုက်မတက်မြို့သားနိုင်ငံရေးလမ်းကြောင်းအတိုင်းဆောင်ရွက်နိုင်တဲ့အဖွဲ့အစည်းဆိုပြီးတော့ပြောတော့ပါတယ်တကယ်တော့နိုင်ငံရေးစိတ်ပံဝေါ်ဟာရဲ့မှာအမျိုးသားနိုင်ငံရေးဆိုတဲ့စကားလုံးဟာပါတီနိုင်ငံရေးနဲ့စီကြကွဲလို့ရဆိုပြီးအထိပ္ပယ်ဖွင့်ဆိုထားတာမတွေ့ရပါဘူးပါတီထောင်ငယ်ဆိုတာကို၌ကအမျိုးသားရေးအကျိုးစီးပွားကိုလှုပ်ဖို့ဆိုရည်မှန်းချက်နဲ့ထောင်ရတာပဲဆိုတော့မြန်မာနိုင်ငံစစ်အစိုးရပဲသူတို့တက်လာကြတဲ့အာနာဖနဝတာတက်လာကြတဲ့အမျိုးသားနိုင်ငံရေးပညာဆိုပြီးဆိုင်လိုက်မတက်ပြောလာပါတယ်ဆိုတော့ဒီကဟာမြန်မာနိုင်ငံမှာပါတီစုနိုင်ငံရေးဖြစ်ထွန်းရေးသွားနေတာကိုထိပါစေရဲ့အန်ဒမိုင်းလုပ်တယ်လို့သုံးသပ်လို့ဖြစ်နိုင်မှာတော့ပြင်မသိဘူးလ
ားအဲတော့ပါတီနိုင်ငံရေးကတော့အဆင့်နှိမ့်တဲ့ပုံစံမျိုးတော့အမျိုးသားနိုင်ငံရေးကမှမြင့်မြတ်တဲ့ပုံစံမျိုးဒီလိုစဉ်းစားတာဟာကျွန်တော်တို့နိုင်ငံရေးလက်ရှိနိုင်ငံရေးအပြောင်းလဲနဲ့နော်ငြိမ်းချမ်းရေးအမျိုးသားပြန်လည်ပြည့်ညတ်ရေးယုံကြည်မှုတည်ဆောက်ရေးလမ်းကြောင်းအတွေ့အထူးရောက်အလုပ်ဖြစ်နိုင်တယ်လို့ကျွန်တော်ကတော့မထင်ပါဘူးတကယ်တမ်းအားဖြင့်တော့နိုင်ငံတိုင်းနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲကိုတွားတဲ့လူတွေဟာနိုင်ငံရေးပါတီတွေပဲဖြစ်ပါတယ်။ အဲ့ဒီနိုင်ငံရေးပါတီတွေကလည်းခုနကဦးကျော်ကလည်းပြောသလိုပဲကျွန်တော်တို့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားဖြစ်ဖို့ရှေ့တန်းတင်ပြီးတော့လုံရမယ်ဆိုတာကတခါလေးပါတီကဖြစ်ပါတယ်အနာရပါတီဖြစ်လာတဲ့ပါတီဟာလည်းပဲဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဒါတိုင်းပြည်ကိုအာဏာသုံးရကန်ဆွဲခိမ့်ညှိပြီးတော့ဆောင်ရွက်ရတာဖြစ်တဲ့အတွက်ကြောင့်မလို့ပါတီနိုင်ငံရေးဟာနော်ကိုယ့်ပါတီအင်အ long, a Josi Wago, Sheshu Biro, Loyale, Nanganino, Chitrelo, Genoaro, Niemaria.
Kuimi at the Vora Biavang, Nuda Nanganigo, Slutam, Novello, Gepati Nangani, had time you had to come along with you have Jojaja.
Okay, Tika Chakarati Sisuya Uchusin, Kalari Mabono, the Tamro Suya. အကောင်ကြီးအတွက်ဆရာကုနာပြောခဲ့တယ်လို့ပါပဲဒီပါတီနိုင်ငံရေးအပေါ်မှာအဖြတ်သဘောပေါ့နော်ပြောခဲ့တဲ့ဟိုစင်နာချက်မျိုးဖြစ်ပါတယ်ဒါပေမဲ့လည်းတက်မတော့ဒဲမှာတော့အခုချိန်ထိအဲ့ဒီစင်နာချက်ကဒီပါတီနိုင်ငံရေးနဲ့ရှင်ပါမှုမရှိတဲ့အတွက်ပေါ့နော်ဒီမိုကရေစီနိုင်ငံရေးနဲ့ရှင်ပါမှုမရှိတဲ့အတွက်ဆက်လက်ပြီးတော့ဟိုရှိနေတဲ့သဘောမျိုးတော့တွေ့ရပါတယ်တကယ်တော့ဒီအမျိုးသား တိုင်းပြည်ရေးအတွက်ဆိုတဲ့တိုင်းပြည်ရေးအတွက်ပေါ့အဲ့လိုပဲရှိတာဖြစ်ပါတယ်ပါတီနိုင်ငံရေးဆိုတာကလည်းဆရာကနာပြောတယ်ပဲဒီတိုင်းငံလုံးအတွက်ပြည်သူတွေအားလုံးအတွက်เนาะပြည်သူတွေကရွေးချယ်ရတဲ့ဆိုတာလို့တာဖြစ်ပါတယ်အဲ့တော့ဒီနေ့မှာတော့ဒီအတက်မရောရဲ့ဒီဆွဲနေတဲ့အဆွဲပေါ့လေဟလာပါတီနိုင်ငံရေးကအာဏာနိုင်ငံရေးအကွဲပြတ်နိုင်ငံရေးဖြစ်တဲ့အတွက်เนาะတက်မရောကနေပြီးတော့ထိန်းချောင်းပေးသွားရမယ်ဆိုတဲ့စဉ်းစားချက်မျိုးကအခုအချိန်ထိကျွန်တော်ထင်တယ်ရှိနေတယ်အဲ့တော့ကျွန်တော်တို့သမိုင်းတည်းမှာတော့ပါတီတွေကွဲကြတာရှိတယ်ဒါပေမဲ့တစ်ချိန်တည်းမှာတက်မလို့နားလည်ထားဖို့ကလည်းနိုင်ငံရေးသဘောသဘာဝအရပါတီတွေဆိုတာကွဲနိုင်ပါတယ်အဲ့တော့ကွဲတဲ့အခါမှာလည်းဘယ်ပါတီကတိုင်းပြည်ကောင်းကျိုးဆောင်ရွက်မလဲပေါ့နော်အဲ့ဒီပုံမှာမူတည်ပြီးတော့ပြည်သူတွေကမဲပေးဆုံးဖြစ်မှာဖြစ်ပါတယ်တက်မလို့အနေနဲ့ဝင်ရောက်ဖြည့်ရှင်းတဲ့အခါကျတော့တက်မလို့မှာကပြည်သူတွေရဲ့ရွေးချယ်တင်မြှောက်ထားတဲ့ဒီ mandate ပေါ့နော်ဟလာပေးအပ်ထားတဲ့အာဏာမရှိပါဘူးအဲ့ဒီခါကျတော့တက်မလို့အနေနဲ့ဒီပြည်သူ့ရဲ့ညွန်ညင်မှုကိုခံရပြီးတော့တက်မလို့လက်သက်ခါကျတိုင်းပြည်လဲစီးပွားရေးကျနစ်နာရနေထားတဲ့ဖြစ်တဲ့အတွက်ဒီပါတီနိုင်ငံရေးနဲ့ဒီမိုကရေစီနိုင်ငံရေးရဲ့သဘောတဘာဝကိုဒီပုံပုံနားလည်လာပြီးတော့ပူပေါင်းဆောင်ရွက်မှုတွေပို့လို့လာဖို့တော့ကျွန်တော်ပြောလိုက်ပါတယ
်တန်တရရမျိုးသိဦးဝင်းမင်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတဲ့မြမရေးသုံးသပ်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆက်
ဒီကနေ့ထုတ်လွှင့်နေတဲ့စီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုတစ်ခါမှာတော့ကိုရနိုင်တင်ဆက်ထားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြအောင်ပါရှင်။
ပါဗျာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရှောက်စင်းနီပြတ်ကောင်တီကသူ့အစဉ်အခုတစ်ပတ်မှာရှုံးသွားတာကြောင့် Premier League ကပို့ပြီးတော့စိတ်ဝင်စားလာဖို့ကောင်းနေတယ်လို့ပြောလိုက်ပါတယ်။ရောမမြို့မှာကျင်းပတဲ့မာရသွန်ပြိုင်ပွဲမှာတော့ Ethiopia နိုင်ငံသားတွေအောင်ပွဲခံသွားပါတယ်။ဒီလိုတပတ်တွင်းအားကစားသတင်းတွေကိုအခုတစ်ပတ်မှာပြောပြသွားမှာဖြစ်ပါတယ်နော်။အင်္ဂလန် Premier League ဘောလုံးပွဲတွေမှာတော့ဒီတစ်ပတ်မှာဇယားထိပ်မှာဥဆောင်နေတဲ့ Chelsea အစဉ်Crystal Palace ကိုမထင်မှတ်ပဲနဲ့အိမ်ခွင်းမှာရှုံးသွားပါတယ်။ပွဲစားပြီး5မိနစ်မှာ Fabregas အနီးကပိတ်သွင်းလို့ Chelsea ကဥဆောင်ခဲ့ပေမဲ့ Crystal Palace က Zaha နဲ့ Benteke တို့က6မိနစ်နဲ့17မိနစ်မှာနှဂိုးပြန်သွင်းပြီးတော့နောက်ဆုံးမှာ Palace က2ဂိုးတကိုးနဲ့အနိုင်ရသွားပါတယ်။ Premier League ပြီးဖို့နီးလာတာနဲ့အမြအတော်များများကတော့ Chelsea Champion ဖြစ်မယ်လို့တွက်နေကြပြီမဲ့ အခုလို Palace ကိုမထင်မှတ်ပဲရှုံးသွားတာကြောင့်ဘယ်လိုတွေဖြစ်လာအောင်လဲဆိုတာကစိတ်ဝင်စားစရာဖြစ်လာနေပါတယ်။ရောက်စီးနီးပြ County ကတော့ဒီပွဲရှုံးသွားတာကြောင့် Premier League ကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းသွားတယ်လို့ပြောလိုက်ပါတယ
်။ For you is a good result.
ခနာဦးဒရင်မီဒီယာ၏အတွက်တော့ဒီပွဲရလဒ်ကကောင်းပါတယ်။ဒီပွဲရလဒ်ကြောင့် Premier League ကပို့ပြီးတော့စိတ်ဝင်စားစရာကောင်းလာပါတယ်။အဲ့မဲ့ကျွန်တော်အမြဲပြောပါတယ်တင်ချာနီးရလုံးဝနိုင်ပြီဆိုမှအမှတ်ပေးပွဲကပြီးတာပါအဲ့လိုမဟုတ်သေးရင်တော့ပွဲတိုင်းကိုနိုင်အောင်ကစားအောင်ပါပါအင်္ဂလန်ကဘောလုံးပွဲတွေမှာလွယ်တဲ့ပွဲဆိုတာမရှိပါဘူ
းချယ်ဆီကပဲလစ်ကိုရှုံးသွားတယ်လို့တစ်ဖက်မှာလည်းတော့တော်တန်မှဘန်လေးကိုငကိုးကိုမရှိနဲ့ရှုံးတာကြောင့်29ပွဲပြီးတဲ့အချိန်မှာချယ်ဆီနဲ့စပါဟာ5မှတ်ပဲကွာပါတော့တယ်တော်တန်နီးပြပေါ်ချက်တီနိုကတော့ချယ်ဆီကိုမီအောင်လိုက်နိုင်လိမ့်မယ်လို့ယုံကြည်နေတော့မယ်လို့ပြောပါတယ
် Very happy very pleased because important
ဒီပွဲနိုင်လိုက်တဲ့အတွက်ကျွန်တော်အရန်ကြည်နက်ပါတယ်။ဘာကြောင့်လဲဆိုတော့ဒါကကျွန်တော်တို့အတွက်အရေးပါတဲ့အဖို့တန်သုံးမှတ်ပါ။ချန်ပီယံဖြစ်မယ်လို့ယုံကြည်ချက်ရှိနေတော့မှဖြစ်ပြီးဆက်ပြီးတိုက်သွားမှာပါ
။ဒီနေ့ဆိုရင်ဒီကအာဆနယ်နဲ့မန်စီးတီးတို့ကစားတဲ့ပွဲကတော့နှကိုးစီတေးကျသွားပါတယ်။မန်စီးတီးကနှစ်ချိန်တိုင်းတိုင်းရှေ့ကနေဥဆောင်ခဲ့ပြီးတော့မှအာဆနယ်ကနောက်ကနေလိုက်ပြီးတော့ကစားခဲ့ရတာပါ။မန်စီးတီးအတွက်ဂိုးတွေကိုတော့စာနေနဲ့အဂွေရိုတို့ကသွင်းယူခဲ့တာဖြစ်ပြီးတော့အာဆနယ်ဘက်ကဂိုးကဝေါ်ကော့နဲ့မူဆာဖီတို့ဝင်ခဲ့တာဖြစ်ပါတယ်ဗီယက်နမ်နိုင်ငံမှာကျင်းပတဲ့2018အမျိုးသမီးအာရှဖလားဘောလုံးခြေစစ်ပွဲမှာတော့မြန်မာအမျိုးသမီးတင်ကအီရန်အသင်းကိုငကိုးကုန်းရှိနဲ့နိုင်သွားပါတယ်မြန်မာအမျိုးသမီးအသင်းအတွက်ဂိုးတွေကိုတော့ဇူလိုင်ကျော်နဲ့ဝင်းသိန်ကြီးထွန်းတို့ကပထမပိုင်း4မိနစ်နဲ့45မိနစ်တွေမှာဆွင့်ခဲ့တာပါမြန်မာအသင်းဟာအုတ်စုဒီမာအေရှန်ဗီယက်နမ်စင်ကာပူအီရန်နဲ့ဆီးရီးယားတို့နဲ့တအုပ်စုရဲ့ကြတာဖြစ်ပါတယ်ခင်ဗျာယောဘာမျိုးကမာရသွန်ပြိုင်ပွဲမှာတော့အီသီယိုးပီးယားနိုင်ငံသားတွေအောင်ပွဲခံခဲ့ပါတယ်အီတလီနိုင်ငံရဲ့မြို့တော်ယောမာမှာတနင်္ဂနွေနေ့ကကျင်းပခဲ့တာမှာအမျိုးသားဘက်မှအီသီယိုးပီးယားနိုင်ငံသားရှူရာကီတာလာတိုလာအနိုင်ရသွားသလိုအမျိုးသမီးဘက်မှလည်းအီသီယိုးပီးယားနိုင်ငံသူရာမာချိုတာတူဆာနိုင်သွားပါတယ်လက်တွန်းလဲနဲ့ပြန်ရတဲ့မာရသွန်မှာတော့အီတလီနိုင်ငံသားအလက်ဆန်ဒရိုဇနာတီကအနိုင်ရသွားခဲ့တာဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံဆိုချီမြို့ကရေခဲတောင်နှင်းလျှော်စီပန်းပြေစခန်းမှာဘူဂိုဘူဂိုလို့ခေါ်တဲ့ရေကူးဝတ်စုံနဲ့နင်းလျှော်စီပွဲတော်ကိုပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်။ဒီပွဲတော်ကိုရေကူးဝတ်စုံဝတ်ထားတဲ့သူတွေနဲ့အင်္ဂါပေါင်းမီလိုဝတ်ထားတဲ့သူတွေ1200ပါဝင်ခဲ့တာကြောင့်ကမ္ဘာပေါ်မှာလူအများဆုံးပါဝင်ဆင်နွှဲတဲ့နင်းလျှော်စီပြိုင်ပွဲဖြစ်တဲ့စံချိန်တင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကရိုးဆာကူတာအပိုင်းအပန်းဖြစ်ခန်းမှာကျင်းပခဲ့တဲ့နင်းလျှော်စီပြိုင်ပွဲတုန်းကတော့လူ1800ဝင်ခဲ့တာပါ။ဒါကြောင့်အခုနှစ်ပြိုင်ပွဲကကမ္ဘာပေါ်မှာလူအများဆုံးဝင်ပြိုင်တဲ့ပြိုင်ပွဲဖြစ်တဲ့ဂင်းနစ်စံချိန်တင်သွားခဲ့တယ်ဆိုတာပြောကြရတယ်ပဲ။ဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲသုံးသပ်လိုက်ပါရစေ
။ Queen and တင်ဆက်ထားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်။ Viewer ကနေဗိုလ်တူနေ့ညပိုင်းစီးရီးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင
်။ Syria နိုင်ငံမှာလူမျိုးများတည်ဆုံခဲ့တဲ့ဒါရုလနဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့နိုင်ငံကပြစ်တင်ရှုတ်ချမှုတွေထွက်ပေါ်နေချိန်မှာပဲဒီကနေ့ကုလသမဂ္ဂလွန်ညွန်ရေးကောင်စီမှာဒီကိစ္စနဲ့ပတ်သက်ပြီးအရေးပေါ်စီဝေးကျင်းပပါရတယ်။တိုက်ခိုက်မှုတွေကုလသမဂ္ဂလွန်ညွန်ရေးကောင်စီကဆီးရီးယားဆူယားကိုပြစ်တင်နဲ့ဆုံးဖြတ်ချက်တည်းချမှတ်ဖို့မဲခွဲဆုံးဖြတ်ဖို့ရှင်းနေပေမဲ့အမေရိကန်ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကအဆိုပြုတဲ့ဆုံးဖြတ်ချက်ကလက်ခံနိုင်စရာမရှိတဲ့အကြောင်းရုရှားနိုင်ငံကဆီးရီးယားဆူယားကိုကာကွယ်ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျော်ဒန်ပြည်အဗ်ဒူလာနဲ့ဒီကနေ့အင်ပီရိုမှာတွေ့ဆုံရမှာဆီးရီးယားနိုင်ငံကဒါရုလနဲ့တိုက်ခတ်မှုအစ္စရေးပါလက်စတိုင်းညီညွတ်ရေးဆွေးနွေးပွဲပြန်ဆက်နိုင်ရေးကိစ္စတွေအဓိကဆွေးနွေးပွဲရှိနေပါတယ်။တွေ့ဆုံရမှာတော့လေးနက်တဲ့ဆွေးနွေးမှုတွေပုဂ္ဂိုလ်ရေးရဆွေးနွေးမှုတွေနဲ့အတူပူးတွဲသင်္ကေတရှင်းလင်းပွဲနဲ့အလုံသဘောနေ့လယ်သာစားဖို့လည်းစီစဉ်ထားပါတယ်။မြောက်ကိုရီးယားကရေငုပ်သင်္ဘောစဉ်စကန်တခုအနည်းကပြစ်လွတ်လိုက်တဲ့နောက်ဆုံးချိန်မစ်ဆိုင်းတုံစမ်းသပ်မှုဟာအမေရိကန်ကလက်ဝှေ့မှုရယူပြီးတိုက်ခိုက်မဲ့အန်ဒီနဲ့တောက်ကိုရီးယားမှာတက်ဆင်နေတဲ့အမေရိကန်ရဲ့အစ်မြင့်သက်တုံခွင်းတုံစနစ်ကိုတံပြန်နိုင်မှုကြိုးပမ်းတာဖြစ်နိုင်တယ်လို့ခန့်မှန်းနေပါတယ်။မြောက်ကိုရီးယားအရှိတ်ကိုင်းဝဲမှာရှိတဲ့တောင်ပိုင်းဟမ်ယုံဒေသကစင်ပိုယီတက်စကန်နီကုန်းပေါ်ကနေပတ်ထိုင်တုံတစ်စင်းဒီကနေ့ဆောင်းရီးမှာပြစ်လွတ်လိုက်တာကိုအမေရိကန်နဲ့တောက်ကိုရီးယားတို့ကထောက်လန့်သိရှိခဲ့ကြတာပါ။ဆိုမာလီယာနိုင်ငံမိုဂါဒီရှိမြော်ကကော်ဖီဆိုင်ဒီဇိုင်ရှင်းမှာဒီကနေ့ကာဗွန်တလုံးပေါက်ခွဲရာကလူခုနှစ်ဦးထပ်မင်းတေဆုံးသွားပါတယ်။ပြည်ရင်းလုံခြုံရေးလူငယ်နဲ့အားကစားဝန်ကြီးဌာနရဲ့ရုံးခန်းနဲ့ရှိရာအနီးမှာမကြာသေးငါဖွင့်လှစ်ထားတဲ့ကော်ဖီဆိုင်ပြင်ပမှာပေါက်ကွဲမှုဖြစ်ခဲ့တာပါ
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးနာပေးခဲ့တာပါ။ဒီညတော့စီစဉ်ထုတ်လွှင့်မှုကရောမန်တက်ကီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်။ကျွန်မအီတန်စပါရှင်။
ဖီယိုအမေရိကန်တပ်မနက်ဖက်မြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိ9.24 40 48 50အပြင်ဒိုင်းလက်မီတာ190တို့ကနေလည်းဆက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ဖီယိုကိုနားဆင်လို့အားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.